Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2014 August 24ရက်တနင်္လာညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 အထိလိုင်းကီလိုမီတာ2495 3251နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတင်ဆက်မှာပါခင်ဗျာ
ကျမဧသနာကြပါရှင်အရှိန်အလယ်ပိုင်းကဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းစစ်သည်ကြွားရေလှုပ်ရှားနေတဲ့နေရာတွေကိုတိုက်ခိုက်မှာမလို့အဲ့ဒီနေရာတွေမှာမနေကြဖို့အတွက်အစ္စရေးဝန်ကြီးချုပ်ကဒေသခံတွေကိုတိုက်တွန်းသွားခဲ့ပါတယ်အမေရိကန်ပြည်အောင်စုအနောက်ဖက်ခြမ်းကယ်လီဖိုးနီးယားပြည်နယ်မှာတော့25နှစ်အတွင်းမှာအပြင်းထန်ဆုံးအဖြစ်နဲ့ပြင်းအား6ရှိတဲ့ငရင်တစ်ခုမနေ့3:20မှာလှုပ်သွားခဲ့ပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာသတင်းတွေနဲ့ဒေသရင်းသတင်းတွေကိုဒီညပိုင်းမှာပြောပြပေးဖို့ရှိပါတယ်ကိုညာဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာမြန်မာပညာရေးမှာမျိုးသားပညာရေးဥပဒေဟာဒီမိုကရေစီနီးလမ်းမကျပဲဖြစ်နေရတာဘာကြောင့်ပါလဲ
။ China Clean Area သူတို့တောင်ပေါ်ဒေသတွေမှာဗမာစာနဲ့သင်ရတဲ့အတွက်သူတို့မပြောရှင်းကြဘူး။ဗမာလူနားမလည်တဲ့အတွက်ကျောင်းမှာမပြော
။ဒီအကြောင်းတွေကိုသတင်းတွေပြပြချင်းမှာပဲတင်ဆက်သွားမှာပါ။ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာဒီမိုကရေစီရာဆွေးနွေးကမ်းမြန်မာပြည်မပေးစာများပြည်တွင်းသုံးသပ်ချက်နဲ့တက်ကြီးစကားအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့နောက်ဆုံးရထိတ်တန့်ရအောင်နိုင်ငံတကာသတင်းတွေကိုမအေးသနာကျော်နဲ့မမိုးဖြူတို့ကကြေညာပါလိမ့်မယ်ခင်ဗျာ
အရှိန်အလယ်ပိုင်းကဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းစစ်သည်ကြွားတွေလှုပ်ရှားနေတဲ့နေရာတွေကိုတိုက်ခိုက်မှာမလို့အဲ့ဒီနေရာတွေမှာမနေကြဘူးအစ္စရေးဝန်ကြီးချုပ်ဘန်ယာမင်နက်တန်ယာဟုကဒေသခံတွေကိုသတိပေးသွားပါတယ်သူဆိုဟားမတ်စ်ကိုအချမ်းဖက်လုပ်ငန်းတွေဆောင်ရွက်နေကြတဲ့နေရာတွေကနေဒေသခံတွေချက်ချင်းထွက်သွားတဲ့လို့ဂါဇာကအထက်မြင့်အဆောက်အုံတစ်ခုပြိုကျပျက်စီးသွားအောင်လို့အစ္စရေးကလေကြောင်းတိုက်ခိုက်မှုလှုပ်ဆောင်ခဲ့ပြီးနောက်တည့်ရက်ဒီကနေ့မှာပဲအစ္စရေးဝန်ကြီးချုပ်ကအခုလိုပြောသွားတာဖြစ်ပါတယ်လူ20နီးပါးတန်ယာရသွားစေတဲ့ဒီတိုက်ခိုက်မှုမလုပ်ခင်မှာပဲအဲ့မှာနေနေကြသူတွေဘေးလွတ်ရာကိုထွက်ပေးဖို့တတိပေးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဂါဇာမှာပဲအစ္စရေးရဲ့ဒီကနေ့လေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်တော့မော်တော်ဆိုင်ကယ်စီးလာသူ2ဦးသေဆုံးသွားရပါတယ်။မနေ့ကတိုက်ခိုက်ခံရတဲ့အဆောက်အုံမှာကလည်းဟားမတ်စ်ရဲ့ရုံးခန်းတွေရှိတယ်လို့အစ္စရေးကပြောတာပါ။ဒီကနေ့တနင်္ဂနွေနေ့မှာပဲနောက်နေရာတွေမှာဆိုရင်တော့အစ္စရေးတို့နေရာယူထားတဲ့ဂိုလန်ကုန်းမြစ်ဒေသကိုစီးရီးယားပိုင်းနယ်ထဲကနေဒုံးကျည်နယ်ပစ်လို့နေရာလို့တစ်ခုပေါ့ဒုံးကျည်ကျသွားခဲ့ပြီးထိခိုက်တံရရတဲ့ဆင်းနဲ့ဘယ်သူတွေပစ်လဲဆိုတာတော့ချက်ချင်းမသိရသေးပါဘူးရှင်
ယူကရိန်းရှေ့ပိုင်းဒေသကရုရှားထောက်ခံတဲ့ခွဲထွေရေးသမားတွေရဲ့အနေအထားယူကရိန်းစစ်တပ်အတွက်လာမယ့်နှစ်တည်းထဲမှာစီးရေးသုံးရှိဒေါ်လာတန်3,000ကျော်တိုးမြင့်မယ်လို့ယူကရိန်းသမ္မတပက်ထရိုပရှန်ကိုကကတိပေးပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့ကကီယက်မှာဆိုဗီယက်ပြည်ထောင်စုကနေခွဲထွက်ခဲ့တဲ့23နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာမိန်ကွန်းပြောရမှာသမ္မတပရှန်ကိုကအခုလိုပြောလိုက်တာဖြစ်ပါတယ်။အနာဂတ်အတွက်ခွဲထွေရေးသမားတွေရဲ့ချင်းချမှုအန္တရာယ်ကယူကရိန်းနိုင်ငံအပေါ်အရေးမိုးနေပြီဆိုတဲ့အချက်ကထင်ရှားလာကြောင်းကိုယ့်နိုင်ငံကိုကာကွယ်ဖို့ပြင်ဆင်ကြရမယ်လို့ယူကရိန်းသမ္မတကလွတ်လပ်ရေးရင်းမြစ်ကစစ်ကြောင်းချီတက်ပွဲကိုလာကြည့်တဲ့ထောင်နဲ့ချီတဲ့လူအုပ်ကြီးကိုသတိပေးပြောကြားလိုက်ပါဖြစ်ပါတယ်ဒီသတင်းနဲ့အတူဒီဂျာမန်ဝန်ကြီးချုပ်အန်ဂျလာမာကယ်ယူကရိန်းကိုလာပြီးတော့ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်အသစ်တွေကိုထပ်ပြီးတော့ပြောဆိုရတဲ့အတွက်နိုင်ငံတကာတင်းမာမှုတွေရော့ကျလာတယ်ဆိုတဲ့သတင်းတွေကိုလည်းသတင်းမီဒီယာတွေကစနေနေ့ကဖော်ပြကြပါတယ်
အီရန်နိုင်ငံသားရဲ့ဝန်ကြီးဟာနေ့ရက်တာပြောဆိုဆွေးနွေးဖို့အတွက်အီရန်နိုင်ငံမြို့တော်ကိုရောက်ရှိနေပါတယ်။အီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျာဗာဇရစ်ဘိုက်တဲမျိုးတော်ကိုတနင်္ဂနွေနေ့ဒီကနေ့မှပဲရောက်ရှိသွားတာပါ။သူကအီရန်နိုင်ငံသားရဲ့ဝန်ကြီးလှိုဆျာဇဟာရီနဲ့ဝန်ကြီးချုပ်ဖြစ်တဲ့ခန်အမ်မဲ့ဟာဒီအယ်အဘာဒီရိုနဲ့တွေ့ဆုံဖို့ရှိပါတယ်။အီရတ်သမရဖာဝတ်မာဆယ်နဲ့လည်းမကြခင်ယာရုကထွက်တော့မဲ့ဝန်ကြီးချုပ်နိုရီအယ်မာလီကီနဲ့တခြားအရာရှိတွေနဲ့ပါတွေ့ဆုံမှာဖြစ်ပါတယ်။သူတို့ကအီရတ်နိုင်ငံကလုံခြုံရေးအခြေအနေကိုအဓိကထားပြီးတော့ဆွေးနွေးကြမှာပါ။အီရတ်နိုင်ငံမှာကနိုင်ငံအစိတ်အပိုင်းအများကြီးကိုအစ္စလာမစ်နိုင်ငံတော်စစ်သွေးကြွားတွေကထိန်းချုပ်ထားတာဖြစ်ပါတယ်ရှင
်။အင်္ဂါနေ့ကတရုတ်နိုင်ငံကန်ယူရနာပြန်တန်းခဲ့တဲ့အမေရိကန်ရည်ရည်ရဲ့ကင်းလှည့်ရင်းရင်းကင်းလှည့်လေးရင်တစင်းသားကိုတရုတ်ချက်တိုက်လေရင်တစင်းအနီးကပြန်တန်းလာတယ်ဆိုတော့အမေရိကန်နိုင်ငံရဲ့ဆွဆွဲချက်ဟာအခြေအမြစ်မရှိဘူးလို့ပြောဆိုပြီးတော့တရုတ်နိုင်ငံဘက်ကပယ်ချလိုက်ပါတယ် စနေနေ့ကတရုတ်နိုင်ငံကာကွယ်ဝန်ကြီးဌာနပြောခွင့်ရသူရန်ယူဂျွန်းကအခုလိုတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံဘက်ကတရုတ်နိုင်ငံအပေါ်လေကြောင်းရောရေကြောင်းမှာပါအုံနဲ့ကျင်းနဲ့မကြာခဏစောင့်ကြည့်နေတာဟာလေကြောင်းရေကြောင်းလုံခြုံရေးပေါ်ချင်းချောက်မှုအန္တရာယ်ရှိတဲ့အကြောင်းဒါပေမဲ့တရုတ်တိုက်လေမောင်းသမားအနေနဲ့အမေရိကန်လေရင်နဲ့လုံခြုံစိတ်ချရတဲ့အကွာအဝေးကနေထိမ့်သိမ့်ပြန်တန်းခဲ့တယ်လို့တရုတ်ရှင်ဝါသတင်းအေဂျင်စီကိုကိုးကားပြီးတော့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့တောက်ကြနေကအမေရိကန်ကာကွယ်ဝန်ကြီးဌာနဘက်ကပြောဆိုရမှာတရုတ်တိုက်လေယာဉ်ဟာအမေရိကန်ရေတပ်ရဲ့ P-8 Poseidon ဂျက်လေယာဉ်ကိုအနည်းရှိစေလောက်တဲ့ဂျားဖြတ်မှုလုပ်ဆောင်ခဲ့တာကြောင့်အမေရိကန်ရဲ့ Pentagon စစ်ဌာနချုပ်ကစိုးရိမ်ပူပန်မှုရှိတဲ့အကြောင်းတရုတ်နိုင်ငံကိုအသိပေးထားတယ်လို့ကြေညာခဲ့ပါတယ်။အရင်တုန်းကလည်းတရုတ်နိုင်ငံဘက်ကအခုလိုအနည်းငယ်ပြန်တန်းမှုတွေအကြိမ်ကြီးတော်တော်များများလုပ်ခဲ့တယ်လို့ Pentagon စစ်ဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။
View American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။ Shanghai ပူးပေါင်းဆောင်ရွက်ရေးအဖွဲ့ SCO ရဲ့မူပေါင်းအောက်ကနေပြီးတော့ Peace Mission 2014ခေါင်းစဉ်နဲ့ပူးရဲစီရေးလေ့ကျင့်မှုကိုတရုတ်နိုင်ငံမြောက်ပိုင်းကမွန်ဂိုလီးယားဒေတာအတွင်ပိုင်းမှာဒီကနေ့ပဲစတင်လိုက်ပါတယ်။ပါဝင်တဲ့၅နိုင်ငံဖြစ်တဲ့တရုတ်၊ရုရှား၊ Kazakhstan ၊ Kyrgyzstan ၊ Tajikistan တို့ကတပ်သားတွေနဲ့ Zarihi စီရေးလေ့ကျင့်ခန်းစခန်းမှာပြုလုပ်တာဖြစ်ပါတယ်။အောက်ကလ29ရက်နေ့မှာပြီးဆုံးတဲ့ဒီစစ်ရေးလေ့ကျင့်မှုမှာတပ်သားပေါင်း 9,000 ကျော်နဲ့စစ်လက်နက်ကိရိယာပေါင်း 440 ပါဝင်ပါတယ်။ဒီလိုပူးရဲစစ်ရေးလေ့ကျင့်မှုကပပေါင်းဆောင်ပါဝင်တဲ့အဆုံးဖြတ်ချက်ခြားရေးတွေမှာတိုးတက်မှုတွေဖြစ်ပေါ်ပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးပူးရဲလှုပ်ဆောင်မှုကိုပို့ပြီးတော့အားကောင်းလာစေသလိုဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ထောက်လှမ်းရေးသတင်းအချက်အလက်မျှဝေသုံးစွဲတဲ့အပိုင်းကိုလည်းပို့ပြီးတော့အားကောင်းစေဖို့အရွေပြုလုပ်တာပါ။ SCO အဖွဲ့ရဲ့အဖွဲ့ဝင်နိုင်ငံတွေဟာတနိုင်ငံနဲ့မှာအစိုးရကိုပုံကန့်မှုဖြစ်ပွားအခင်းဖြစ်တဲ့နိုင်ငံကပန်ကြားမှုနဲ့ဒါကိုဝိုင်းဝန်းနှိမ်နှင်းပြီးတော့နိုင်ငံတည်ငြိမ်မှုပြန်ရအောင်လို့လှုပ်ဆောင်ပေးရမှာဖြစ်ပါတယ်ရှင
်။ရှင်ကျန်းနောက်မြောက်ပိုင်းဒေသမှာကြမ်းဖက်မှုကျူးလွန်ခဲ့ပြီးတော့တရုတ်အာဏာပိုင်တွေရဲ့အဆိုအရမနစ်ကဘီဂျင်းမြို့တော်တရမန်ညင်းမြစ်မှာလူအများသေးချေပျက်စီးအောင်အသေးခံတိုက်ခိုက်မှုလုပ်ဖို့ကြံစီခဲ့တဲ့လူ၃ဦးအပါအဝင်စုစုပေါင်း၈ယောက်ကိုတရုတ်အာဏာပိုင်တွေကတည်တံ့ချမှတ်ခဲ့တယ်လို့အစိုးရသတင်းမီဒီယာကဖော်ပြပါတယ်။တနင်္ဂနွေနေ့ကအစိုးရအဘောရှင်းဝါသတင်းအေဂျင်စီအစိုးရအဲ့ဒီအကြမ်းဖက်အုပ်စုရဲ့ပြစ်မှုတွေထဲမှာပောက်ကွဲစေတဲ့ပစ္စည်းထုတ်လုပ်မှုအစိုးရတာဝန်ရှိသူတချို့ကိုတပ်ဖြတ်ခဲ့မှုနဲ့အကြမ်းဖက်အုပ်စုတစုဖွဲ့စည်းမှုစတဲ့လုပ်ရက်တွေပါဝင်ပါတယ်။ဒီဒေသထဲမှာရာနဲ့ချီတဲ့လူတွေကိုတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးပြီးတော့ဒါဇင်နဲ့ချီတဲ့လူတွေကိုနှစ်ရှည်ထောင်နှံတွေချမှတ်ပစ်ပေးခဲ့ပါတယ်။စင်ချန်ဒေသမှာအရှိဒါကန်စတန်လို့ခေါ်တဲ့လွတ်လပ်တဲ့ပြည်နယ်ထူထောင်ခြင်းနဲ့နိုင်ငံခြားကကြောထောင်နောက်ခံပေးထားတဲ့လူအုပ်စုတွေကိုတိုက်ခိုက်နေရတာဖြစ်တယ်လို့တရုတ်အစိုးရဘက်ကပြောဆိုပါတယ်။ဒါပေမဲ့ဖိနှိပ်မှုတရားလွန်လုပ်တဲ့အစိုးရရဲတပ်ဖွဲ့ဝင်တွေကိုကာပေးဖို့တကယ်ရှိတဲ့အန္တရာယ်ကိုတရုတ်အစိုးရကပုံကြီးချက်ပြောနေတာဖြစ်တယ်လို့ပြည်ပကသုံးသပ်သူပညာရှင်တော်တော်များများကအမှတ်ချက်ပြီးပြောဆိုကြပါတယ်။
အိုင်စလန်မှာဘာဒါဘန်ကာမီးတောင်မလွဲမသွေပေါက်မဲ့လက္ခဏာမတွေ့ရတာကြောင့်လေရင်ပြန်သန်းမှုတွေနဲ့ပတ်သက်ပြီးတော့အမြင့်ဆုံးသတိပေးချက်အနည်းရောင်သတိပေးချက်ကနေလိမ့်မော်ရောင်သတိပေးချက်အဖြစ်နဲ့ short ချလိုက်ပါပြီ။ဒီလိုသတိပေးချက်ကိုတနင်္ဂနွေနေ့ဒီကနေ့မှပဲ short ချလိုက်တာဖြစ်ပြီးတော့အိုင်စလန်နိုင်ငံမှာမီးတောင်ငယ်တစ်ခုပောက်ကွဲသွားပြီးတဲ့နောက်လေတုထဲရောက်သွားတဲ့ပြားမုံတွေဟာလေရင်ပြန်သန်းမှုကိုသွားပြီးတော့ထိခိုက်ကုန်မှာဆိုလို့လေရင်ပြန်သန်းမှုနဲ့ပတ်သက်လို့အမြင့်ဆုံးသတိပေးချက်အဖြစ်နဲ့အနည်းရောင်သတိပေးချက်ထုတ်ပြန်ပြီးနောက်တစ်ရက်မှပဲအခုလိုမျိုးပြန်ပြီးတော့ short ချလိုက်တာဖြစ်ပါတယ်။ပြင်းအား 5.3 နဲ့ 5.1 ရှိတဲ့ငရင်တွေလည်းဒီသတင်းပေးချက်ထုတ်ပြန်ပြီးနောက်ပိုင်းတနင်္ဂနွေနေ့မနက်ပိုင်းမှာပဲလှုပ်သွားခဲ့ပါတယ်ရှင်
။ဒီကနေ့တနင်္ဂနွေနေ့စောပိုင်းကအမေရိကန်နိုင်ငံ San Francisco မြို့ Bay Area မှာ25နှစ်အတွင်းအကြီးဆုံးငရင်လှုပ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒေသစံတော်ချိန်မနေ့၄ :30 မှာလှုပ်ခဲ့တဲ့ပြင်းအား6 magnitude ရှိတဲ့ငရင်တန်းကြောင့်မော်တော်ယာဉ်သတိပေးချက်တွေအတန်းမြင်ပြီးတော့အိမ်ထဲကလူတွေပြေးထွက်လာခဲ့ကြပါတယ်။နာပါခရိုင်မိသားတပ်ဖွဲ့တွေအားလုံးဖုံးဆက်အကူညီတောင်းခံမှုတွေနဲ့အလုရှုပ်သွားခဲ့ပြီးတော့မိလောင်မှုတချို့ဒဏ်ရာရမှုတချို့နဲ့ရင်ဆိုင်ခဲ့ရတယ်လို့ LA Times သတင်းကအစီရင်ခံပါတယ်။ င အရင်ဟာ Sacramento အနောက်တောင်ဘက်မိုင်50လောက်အဝေးဒေသကိုဗဟိုပြုလှုပ်ခတ်ခဲ့ပြီးတော့ California ဝေးပြေးလမ်းမကြီးကင်းလှည့်ကြီးကြပ်တဲ့အဖွဲ့တွေကလန်ဒန်တားရီထိခိုက်ပျက်စီးမှုဘလောက်ရှိလဲဆိုတာစစ်ဆေးနေကြဆဲဖြစ်ပါတယ်။တချို့နေရာတွေမှာအဆောက်အဦပြိုကျပြီးတော့လျှက်စင်မီပြတ်တောက်မှုတွေရှိတယ်လို့သိရပါတယ်။ Direct from Washington
ထိတိုင်းရောက်နိုင်ငံတကာသတင်းတွေကိုမအီတနာကျော်နဲ့မမိုးဖြူတို့ကအစီရင်ခံခဲ့ကြတာပါခင်ဗျာ။အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုအရင်ဆုံးကြားရပါမယ်။အမျိုးသားပညာရေးဥပဒေဟာဒီမိုကရေစီနီးလမ်းမကျပဲလွတ်လပ်စွာပညာသင်ကြားခွင့်ကိုအာမခံချက်မပေးသလိုလူအခွင့်အရေးတွေကိုလည်းလေးစားလိုက်နာမှုမရှိဘူးဆိုပြီးပညာရေးကဏ္ဍပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေသူတွေကပြောဆိုကြပါတယ်။အခုလွတ်တော်ကအတည်ပြုလိုက်တဲ့ဥပဒေဟာသမရလက်မှတ်ရေးထိုးအတည်ပြုပြီးရင်တော့ဥပဒေအဖြစ်အသက်ဝင်လာတော့မှာမို့ဒီမျိုးသားပညာရေးဥပဒေကိုသာကျင့်သုံးသွားမယ်ဆိုရင်မြမပညာရေးဟာအောင်မြင်မှုရှိမှာမဟုတ်ဘူးလို့လည်းဆိုကြပါတယ်မတ်တင်ကြီးထက်ကအသေးစိတ်ကိုတင်ပြမှာပ
ါဟုတ်ကဲ့ပါရှင်အမျိုးသားပညာရေးဥပဒေမှာဗဟိုဦးစီးချုပ်ကိုင်မှုစနစ်ကိုဆက်လက်ကျင့်သုံးထားပြီးဒီမိုကရေစီအရေးလူ့အခွင့်အရေးနဲ့ဆန့်ကျင်နေတာမို့ဒီဥပဒေကိုသာကျင့်သုံးရင်မြမပညာရေးအောင်မြင်မှုရမှာမဟုတ်ဘူးလို့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကဒေါက်တာသိန်းလွင်ကပြောပါတယ
်။ဒီပညာရေးလွတ်လပ်ခွင့်မရှိတဲ့အတွက်အထူးသဖြင့်ဒီကျောင်းသားတွေတက္ကသိုလ်ကျောင်းသားတွေသူတို့ဘာသာရေးဆိုင်ရာရွေးချယ်ခွင့်သူတို့ရဲ့ဒီမိုကရေစီခွင့်ရေးတွေဒီကျောင်းသားတွေလွတ်လပ်စွာအသိဖွဲ့စည်းပိုင်ခွင့်ကျောင်းသားတွေလွတ်လပ်စွာစုဝေးပိုင်ခွင့်ကျောင်းသားတွေလွတ်လပ်အထောက်အပံ့ပြောဆိုပိုင်ခွင့်အဲ့ဒီခွင့်လန်းတွေဆုံးရှုံးနေတဲ့အတွက်ကျောင်းသားတွေပျော်ရွှင်မှုရှိမှာမဟုတ်ဘူး။ကျောင်းရှင်မှုရှိတဲ့အတွက်ဒီကျောင်းသားတွေရဲ့ပညာရေးထုတ်တက်မှုမှာအဟံတာဖြစ်နိုင်တယ်။နောက်ဆရာတွေရဲ့လွတ်လပ်ခွင့်ပေါ့။ဆရာတွေကသူတို့သင်ကြားပိုင်ခွင့်တွေလွတ်လွတ်လပ်လပ်ရှိဖို့ပညာရေးအဆုံးဖြတ်တွေမှာဆရာတွေပါကိုယ်တိုင်ပါဝင်နိုင်ဖို့အဲ့ဒီအဟံတာတွေရှိတဲ့အတွက်ဆရာတွေလည်းကျောင်းရှင်မှာမဟုတ်ဘူး။နောက်ထို့သဖြင့်တိုင်းနာကလင်းငယ်တိုင်းနာကလင်းငယ်တွေကသူတို့တောင်ပေါ်ဒေသတွေမှာဗမာစာနဲ့သင်ရတဲ့အတွက်သူတို့မပြောရှင်ကြဘူး။ဗမာလူနားမလည်တဲ့အတွက်ကျောင်းမှာမပြောဘူး။အဲ့ဒါကြောင့်ကလေးတွေနားလေတဲ့မိခင်ဘာသာစကားနဲ့အခြေခံနဲ့ပညာရေးမျိုးလောက်ပါလို့ကျွန်တော်တို့ထိုက်တော့နေ။ဒါပေမဲ့အစိုးရဘက်ကမလိုက်နိုင်ခဲ့ဘူး။ဆပမာစာပြည်သာတင်ကြားရေးမှန်တိုင်းလို့တုံးနေတဲ့တိုင်းနာကလေးတွေပညာအစိုးရအကြောင်းတွေမှာပညာသင်ကြားနိုင်မှုကခက်ခဲကြုံတွေ့နိုင်တယ်။နောက်တစ်ဆင့်ကမတန်ဆွမ်းတဲ့ကလေးတွေ။ဆိုတော့အမြင်အာရုံအားနေတဲ့ကလေးတွေ၊ကြားအာရုံအားနေတဲ့ကလေးတွေ၊ခန္ဓာကိုယ်အားဖြင့်အားနေတဲ့ကလေးတွေကတခြားကလေးများနဲ့အတူတကွသင်ကြားပိုင်ခွင့်ပေါ့။ Inclusive Education ခေါ်တဲ့နိုင်ငံတကာမှာဒီကျောင်းလေးချင်းတုံးလာတယ်ဒီအားနေတဲ့ကလေးတွေကတခြားကလေးများနဲ့အတူတူသင်ကြားပိုင်ခွင့်ကိုကျွန်တော်တို့သင်ပြခဲ့တယ်အစိုးရဘက်ကလက်မခံခဲ့ဘူးဒါကြောင့်ပညာရေးကလူ့ခွင့်ရေးလည်းဆုံးရှုံးနေလူ့ကုန်သိက္ခာအရာလည်းဒီဆုံးရှုံးမှုရှိနေတယ်ဒီမိုကရေစီခွင့်လန်းနေလည်းဆုံးရှုံးနေတယ်ဒီပညာရေးလွတ်လပ်ခွင့်မှာလည်းထိခိုက်နေတဲ့အတွက်ပညာရေးထုတ်တက်မှုမရှိနဲ့လက်ရှိဥပဒေတိုင်းတာအကောင့်ထဲပေါ်မယ်ဆိုရင်ဒီပညာရေးမှာပါဝင်တဲ့ကျောင်းသားလည်းမပြောင်းဘူးဆရာလည်းမပြောင်းဘူးတိုင်းနာရီလည်းမပြောရှင်တဲ့အတွက်ဒီပညာရေးကအောင်မြင်မှာမဟုတ်ဘူးလို့ကျွန်တော်ကမြင်ပါတ
ယ်။အရှိတောင်အာရှမှာအကောင်းဆုံးတက္ကသိုလ်အဖြစ်ရန်ကုန်တက္ကသိုလ်ကိုသတ်မှတ်ခဲ့ကြရတဲ့အထိမြမပညာရေးစနစ်အဆင့်မီခဲ့တဲ့အနေအထားကနေ1962ခုနှစ်နောက်ပိုင်းဗိုလ်ချုပ်ကြီးနေဝင်အာဏာသိမ်းယူပြီးချိန်ကစလို့ဒီကနေ့ဒီအချိန်အထိစိုးစိုးဝါးဝါးနှိမ့်ချနေတဲ့မြမပညာရေးစနစ်ပြုပြင်ပြောင်းလဲဖို့အစိုးရရဲ့စိတ်ပါဝင်စားမှုကလည်းအားရစရာမရှိဘူးဆိုပြီးမြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်ကဆရာဦးတူတာကပြောပါတယ်
။စိုးစိုးဝါးဝါးပြောရသွားနိုင်တယ်ဆိုရင်ကျောင်းသားတက်မှတ်ကလည်းမဖွဲ့နိုင်ဘူး။ဆရာများတက်မှတ်ကလည်းမဖွဲ့နိုင်တော့ဘူး။အဲ့တော့ကျွန်တော်တို့အမှုဆရာတက်မှတ်ကလည်းပညာရေးဥပဒေရလောက်တာမျိုးအလုပ်သမားဥပဒေကကျွန်တော်တို့ကဖွဲ့ထားရတယ်ဖြစ်နေတယ်။အဲ့တော့အခုအချိန်ကြီးကစိုးစိုးဝါးဝါးတက်ရောက်တာကတော့အများကြီးရည်မပြောင်းလဲဘူးဥပမာတမရပြောတယ်ဗျာဟိုဆွားဆွေးဆက်ကြမင်းစောင်းစတ်ဝင်ပေါ့နော်ဒီနေ့တုန်းကငါပညာရှိတို့လုံးဝမပါဘူးပါလာတဲ့အချိန်တော့လေအခုမိသားပညာရှိတွေကြောက်လေသူကဘာအင်တန်ပညာရှိတွေကိုသူကဘယ်တိုင်းချင်းနေလဲကြောက်တာခဏ
ကျောင်းသားလူငယ်တွေအဆင့်မီပညာရေးသင်ကြားနိုင်ခွင့်ကအစအစိုးရရဲ့ပညာရေးအသုံးစရိတ်မဖြစ်စလောက်ပဲပေးတဲ့အခြေအနေအစုံဝေဖန်မှုတွေကတော့ကျေကျေပြန့်ပြန့်ရှိနေတာပါအခုလွှတ်တော်ကအတည်ပြုထားတဲ့ပညာရေးဥပဒေမှာဆိုရင်လေဒီအချက်တွေကိုထည့်သွင်းထားတာမရှိပဲအရင်စစ်အစိုးရလက်ထက်တုန်းကကျင့်သုံးခဲ့တဲ့ပညာရေးဥပဒေအတိုင်းဖြစ်နေတယ်လို့လည်း NNER ကဒေါက်တာသိန်းလွင်ကထောက်ပြပါတယ
်။တကယ်လုံးတချို့ပဲဒီမိုကရေစီတို့ဘာလို့တကယ်လုံးတချို့ပါလာပြီမဲ့တကယ်အနှစ်သာရပေါ့ပညာရေးစီမံခန့်ခွဲမှုအရာကောပညာရေးလွတ်လပ်ခွင့်အရာကော ပညာရေးတန်းတူညီမျှမှုပေါ့အဲ့ဒါလူ့ဆောင်တိတ်ကလူ့ခွင့်ရေးအဲ့ဒါဒီအရာပေါ့ငကိုစီစိုးရလက်ထက်ကအလားတရံနဲ့တူတယ်ဥပမာချင်းချင်းရှားရှားထောက်ပြရင်စီစိုးရလက်ထက်ကဘုရုပ်ခင်ညောကပညာရေးကော်မတီဆိုပြီးတော့ပညာရှင်တွေရဲ့အထက်ကလေပေါမောက်ခတွေဆရာတွေရဲ့အထက်ကနေခဲ့တဲ့အမိန့်နဲ့ခိုင်းစေခဲ့တဲ့အဲ့ဒီပုံစံအတိုင်းပဲအခုအမျိုးသားပညာရေးကော်မရှင်ဆိုပြီးတော့ဖွဲ့ဖို့ဥပဒေမှာပါလာတယ်အဲ့ဒါကဘိုးချုပ်ကိုင်တဲ့အဖွဲ့ဖြစ်နေတယ်အဲ့ဒါကြောင့်ငကိုစီစိုးရရဲ့ဥပဒေနဲ့အလားတရံတူတယ်လို့ကျွန်တော်တို့ကမြင်ပါတယ
်ဒီမိုကရေစီလူ့ခွင့်ရေးနဲ့လွတ်လပ်စွာပညာသင်ကြား권ကိုအာမခံပေးနိုင်မဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲဖို့ပညာရေးဝန်ကြီးဌာနနဲ့အတူပညာရေးဆိုင်ရာကျွမ်းကျင်သူတွေစီဝေးရေးဆွဲဖို့တိုက်တွန်းတောင်းဆိုခဲ့ကြပေမဲ့လက်ခံဆွေးနွေးခဲ့ခြင်းမရှိဘဲအခုအမျိုးသားပညာရေးဥပဒေကိုအစိုးရကစိတ်ချရေးဆွဲခဲ့တာဖြစ်ပါတယ်ရှင်
။အမျိုးသားပညာရေးဥပဒေအကျိုးအပြစ်တွေနဲ့ပတ်သက်လို့မတ်သိန်ကြီးထိုက်စူးစီးတင်ပြခဲ့တာပါ။အခုချိန်အစားပြီးအပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်တော့မှာဖြစ်ပါတယ်။ပထမဦးဆုံးဒီမိုကရေစီရဆွေးနွေးခန်းအစီအစဉ်အလှည့်ရောက်ပါပြီ။အစိုးရနဲ့တိုင်းသားလက်နက်ကင်အဖွဲ့တွေကြားငြိမ်းချမ်းရေးဆွေးနွေးမှုတွေမှာလူထုအခြေပြုလူမှုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေပါဝင်နိုင်ဖို့ကောင်းမယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဂမ်ဘရွန်အောင်ခန်းကပြောပါတယ်နိုင်ငံရေးဆွေးနွေးမှုတွေတကယ်အလုပ်ဖြစ်ဖို့အတွက်ယုံကြည်မှုတည်ဆောက်ဖို့လိုအပ်ပြီးစစ်တပ်ဘက်ကတပ်တွေစုပ်ပေးဖို့လည်းလိုတယ်လို့သူကဆိုပါတယ်စစ်တပ်တွေတိုးချဲ့နေမယ်ဆိုရင်ယုံကြည်မှုတည်ဆောက်ဖို့ခက်ခဲလိမ့်မယ်လို့သူကမြင်ပါတယ်ကချင်ပြည်နယ်ကိစ္စမှာတရုတ်ပါဝင်ပတ်သက်မှုနဲ့ပတ်သက်လို့တရုတ်အနေနဲ့အမြဲဆက်သွယ်တရုတ်နဲ့သူအမြဲဆက်သွယ်ဆောင်ရွက်နေတဲ့အကြောင်းဒါပေမဲ့တရုတ်တို့အနေနဲ့သူတို့အကျိုးစီးပွားကိုပဲမကြည့်ပဲမြန်မာနိုင်ငံရေးကိုစေတနာမှန်မှန်နဲ့လှုပ်ပေးတင်တယ်လို့ဥက္ကဋ္ဌဖြစ်သူဂမ်ဘရွန်အောင်ခန်းက VOA နဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်ကိုဇော်ဝင်းလှိုင်ကအစီအစဉ်တင်ဆက်ထားတာပါ
အောင်ခန်းအခုလို view ရလာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့
ဆိုတော့အခုမကြခင်မှာကြပြရွက်ကောက်ပွဲတွေလုပ်တော့မယ်ဆိုတော့အိုးကမ္ဘာအောင်ခန်းတို့ပါတီအနေနဲ့ကြပြရွက်ကောက်ပွဲမှာဝင်ဖို့အစီအစဉ်ရှိပါလားခင်ဗ
ျဟုတ်ကဲ့ကျွန်တော်ကချင်ပြည်မှာရှိတဲ့လစ်လတ်နေတဲ့နေရာအားလုံးကျွန်တော်ဝင်ရောက်ဖို့အစီအစဉ်ရှိပါတယ်အထူးသဖြင့်ဝိုင်းမော်ဖက်ကမိုးကောင်းပမော်ဒီဒေသ၄ခုမှာရှိပါတယ်တကယ်လို့များကျွန်တော်ကိုစံပရာဘုံနဲ့အကြံရပါခွင့်ပြုမယ်ဆိုတာအကုန်လုံး6နေရပေါ့ကျွန်တော်ဒီဟာဝင်ဖို့အစီအစဉ်လုပ်ထားပါတယ
်ကချင်ပြည်နယ်မှာအထူးသဖြင့်ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ငါကချင်နိုင်ငံရေးပါတီတွေဖွဲ့ခွင့်မရတာဒေါက်တာတူကြာတို့အနေနဲ့နိုင်ငံရေးပါတီဖွဲ့ဖို့အချိန်ချင်းစူးစမ်းရဲခွင့်ပြုချက်မကြခဲ့ဘူးဥကွန်မရအောင်ခန်းတို့လည်းတော်တော်လေးစူးစမ်းခဲ့ရတယ်နိုင်ငံရေးပါတီဖွဲ့ဖို့ဆိုတော့ဘလို့အခက်အခဲတွေရှိခဲ့တယ်လဲဘာကြောင့်မို့မရအဲ့လိုမျိုးနိုင်ငံရေးပါတီဖွဲ့ဖို့ကချင်ပြည်နယ်မှာမှအထူးတလဲဒီလိုမျိုးအခက်အခဲတွေဖြစ်နေရတာ
လွန်ခဲ့တဲ့အချိန်မှာတော့ကျွန်တော်ဒီအတီးကတော့ KIO ကိုသူတို့အနေနဲ့သူတို့လိုချင်တဲ့ပုံစံမျိုးနဲ့တွားချင်တယ်အခက်ခဲဖြစ်တယ်ဒါကြောင့်မို့ဒီလွန်ခဲ့တဲ့အချိန်မှာတော့ KSPP ပါတီကိုဖွဲ့ခွင့်မပြုဘူးဒါပေမဲ့အခုနောက်ပိုင်းမှာတော့အကုန်လုံး register လုပ်တဲ့ချင်းပါတီအလုံးလောက်နှီးပါ register ဖွဲ့ခွင့်ရပါတယ
်ဆိုတော့နိုင်ငံရေးဟိုပေါ့ campaign တွေဒီစီရင်ရေးလုပ်တဲ့အလုပ်ငန်းတွေမှာဟောအခက်ခဲရှိသလားဘလို့အခက်ခဲတွေရှိသလဲအဆင်ပြေရလားဘလို့
အခုလောလောဆယ်တော့ကျွန်တော်တို့ဒီမြင်ကျင်းနာနဲ့နှီးစပ်တဲ့နေရာမှာတွေအခုလို့သွားနေပါတယ်တိတ်တော့အခက်ခဲမရှိဘူးဒါပေမဲ့ဒီတခြားဒီတိုက်ပွဲဖြစ်တဲ့ဒေသမျိုးမှာဆိုရင်ကျွန်တော်သွားဖို့နည်းနည်းခက်ခဲတယ်ဥပမာဒီမန်စီဒေသမွန်မော့ပမော်ဘက်သွားမှဆိုနည်းနည်းအခက်ခဲရှိတယ်ဆွန်ဘရာဘုပဲသွားမယ်ဆိုလည်းနည်းနည်းအခက်ခဲရှိပါတယ်
။အခက်ခဲရှိတယ်ဆိုတာဘယ်လိုပုံစံမျိုးလဲခင်ဗျ။သွားလာဖို့မရတာလား။ဒါမှမဟုတ်လို့ရှင်လဲသူတို့ကကန့်သတ်ချက်တွေထုတ်ပြန်ထားတာလား
။ကန့်သတ်ချက်ရေလို့မဟုတ်ဘူး။ဒါပေမဲ့တိုက်ပွဲဖြစ်တယ်ဆိုတော့လုံခြုံရေးကိုကျွန်တော်ကြည့်ရတယ်။ဒါကြောင့်မို့လဲဒီခါလေးကြာရင်ဒီဟာကိုကြည့်မှသွားရတယ်။ဒါကြောင့်မို့နည်းနည်းတိုက်ပွဲအခြေအနေပုံမှာမူတည်မှသွားနေရတယ်
။ဒီနှစ်ကြပြရွက်ကောက်ပွဲပြင်2015ရွက်ကောက်ပွဲလဲဒါဝင်မယ်ဆိုတော့အထူးထူးရွက်ကောက်ပွဲမှာလည်းဝင်ဖို့တော့ကြိုတင်ပြင်ဆင်မှုတွေလုပ်နေတာပေါ့။
2015ရွေးကောက်ပွဲဝင်ဖို့တော့ကျွန်တော်အကုန်လုံးပြင်ဆင်ထားပါတယ်။ဒါကြောင့်မအခုကနေအကုန်လုံးမှကျွန်တော်တတ်နိုင်သလောက်စီယုံကြီးဆင်းနေပါတယ်
။ဟုတ်ကဲ့။ဟိုဆိုတော့ဒါကချင်ပြည်နယ်တခုတည်းမှာပဲဝင်ရှင်ပြိုင်မှာပေါ့ဒီကချင်ဒီမိုကရက်တစ်ပါတီအနေနဲ့
အခုလက်ရှိအခြေအနေမှာတော့ကချင်ပြည်နယ်မှာပဲကျွန်တော်မြို့နေ18မြို့နေရှိတယ်ဒီမှာတတ်နိုင်သလောက်ကျွန်တော်ဝင်ဖို့တော့အစီအစဉ်လုပ်ထားပါတယ်
။ဟုတ်ကဲ့။အခုအစိုးရနဲ့ဒီတိုင်းဒေသနဲ့ကန်အဖွဲ့အစည်းတွေ KIA အပါအဝင်ပေါ့နော်ဟိုညဉ့်ညဉ့်ဆွေးနွေးပွဲတွေကလည်းတော်တော်လေးရှင်းပြလှုပ်လာတာအခုနောက်ပိုင်းမှာရှိတယ်ဒါပေမဲ့လည်းဒီကြားထဲမှာအဆင်မပြေမှုတွေရှိတော့ ဟိုဒီပြည်လုံးအပြစ်ခရရဆဲရေးဆိုတဲ့သဘောတူညီချက်ကမရနိုင်သေးဘူးဖြစ်နေတယ်ပေါ့နော်ဆိုတော့အခုလက်ရှိအနေထားမှာဆိုရင်ကိုပဲကရင်ရင်နဲ့ဗမာစုကကြားထဲမှာလည်းဂျိုကြားတိုက်ပွဲတွေကဆက်ဖြစ်နေသေးတယ်ဒီဖက်မှာညဉ့်ညဉ့်ဆွေးနွေးတဲ့ကြားတွေကတစ်ဖက်မှာတိုက်ပွဲတွေကဖြစ်နေတယ်ဆိုတော့အဲ့ဒီအခုလက်ရှိအနေထားရောဘယ်လိုရှိလဲဗျအ
ဓိကတော့ဒီ ceasefire လုပ်တဲ့နေရာမှာတော့နိုင်ငံကြီးဆွေးနွေးမှုပုံမှန်မှုတည်တယ်နိုင်ငံကြီးဆွေးနွေးမှုမရှိဘူးဆိုရင်တော့ ceasefire လုပ်ဖို့တော့အခြေအနေအခက်အခဲရှိနေတယ်လို့တွေ့နေရတယ်ဒါကြောင့်အဓိကတော့နိုင်ငံကြီးပြည်ထနာဖြည့်ရှင်းဖို့တဘောတူရလိမ့်မယ်ဒါမှလည်းKIO ရောတခြားတိုင်းရင်းသားလက်နက်ကန်အဖွဲ့အစည်းတွေပါဒီဟာကိုလိုလားနေတယ်ဒါကြောင့်အဓိကတော့နိုင်ငံရေးဆွေးနွေးမှုပုံမှန်မှုတည်ပါတယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်ကချင် KIA နဲ့မြန်မာဆွေးနွေးဆွေးနွေးပွဲညီညာဆွေးနွေးပွဲတွေလုပ်နေတာရှိတယ် KIA ရောလက်နက်ကန်အဖွဲ့အစည်းကိုဒါပေမဲ့ဦးကမ္ဘောအောင်ခန်းတို့လိုနိုင်ငံရေးပါတီတွေရှိတယ်ဒေါက်တာတူကြတို့လိုနိုင်ငံရေးပါတီတွေရှိတယ်အဲ့ဒီလူတွေကရောအခုသွားနေတဲ့ညီညာဆွေးနွေးမှုတွေပေါ်ကချင်နဲ့ကဲ ਇਹਨੇ မြန်မာဆိုရနဲ့လုံနေတဲ့ညီညာဆွေးနွေးမှုတွေပေါ့ဘလို့မြင်တယ်လဲဘလို့သဘောထားရှိလဲ
အဓိကကတော့ကျွန်တော်ဒီငိမ့်ချန်ကြီးလုတ်တဲ့ချိန်မှာငိမ့်ချန်ကြီးလက်နဲ့ဒီ ceasefire တခုထဲလုတ်လို့မရပါဘူးအဓိကတော့နိုင်ငံရေးဆွေးနွေးမှုလုတ်ရမယ်သဘောတူညီမှုနိုင်ငံရေးဆွေးနွေးမယ်ဆိုတဲ့သဘောတူညီမှုရမှာလဲငိမ့်ချန်ကြီးဖြစ်လာမယ်ဒါကြောင့်အဓိကတော့နိုင်ငံရေးဆွေးနွေးမှုလုတ်မှာပဲဒီဟာကိုလက်ခံမှာပဲဒီဟာceasefire ဖြစ်လာမယ်လို့ကျွန်တော်ဒီလိုပဲမြင်ပါတယ
်ဆွေးနွေးမှုတွေကဘာကြောင့်ဒီလောက်ကြာနေရတာလဲနိုင်ငံရေးဆွေးနွေးမှုဖြစ်ဖို့တော့လိုတယ်ပေါ့နော်ဒါကိုလည်းနှစ်ဖက်စလုံးကပြောနေတာကျွန်တော်တို့ကြားနေတာပဲကရင်ဘက်ကလည်းပြောတယ်မြန်မာအစိုးရဘက်ကလည်းပြောတယ်ကျွန်တော်တို့တယောက်ယုံကြည်မှုတည်ဆောက်အောင်မယ်ဆိုတော့ဒါတွေလည်းသူတို့ယုံကြည်မှုတည်ဆောက်တဲ့ကာလကလည်းတော်တော်ကြာလာပြီသူတို့လုပ်လာဘာတွေများလိုအပ်လို့ဒီလောက်ထိဖြစ်နေဘယ်လိုမြင်လဲဦးကမောင်ခန်းနေလဲ
အတိကတော့ဒီမှာသူတို့သဘောတူညီမှုနှစ်ဖက်ကနေညှိနှိုင်းနေတဲ့အခြေအနေမျိုးတွေ့မြင်နေရပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီနှစ်ဖက်ကနေတောင်းဆိုနေတဲ့အချက်လက်တွေကနှစ်ဖက်စလုံးသဘောတူညီမှုမရသေးဘူး။ဒါကြောင့်နှစ်ဖက်စလုံးသဘောတူညီမှုရတဲ့အချိန်မှမှငြိမ်းချမ်းရေးကဆွေးနွေးမှုဖြစ်လာမယ်လို့ကျွန်တော်ဒီလိုမြင်ပါတယ
်။ Okay ဆိုတော့ဦးကမ္ဘောအောင်ခန်းတို့လိုနိုင်ငံရေးပါတီတွေကဝင်ပြီးတော့ပါတင်သလားအခုငြိမ်းချမ်းရေးဆွေးနွေးပွဲလုပ်နေတဲ့နေရာမှာသဘောကလူထုအခြေပြုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေလက်နက်ကိုင်အဖွဲ့အစည်းတွေပေါ့နော်သူကဏ္ဍဆောင်ကပါဝင်မှုရှိဖို့လိုမလား
အကုန်လုံးတော့ဒီ civil society ဒီလူမှုအခြေပြုအဖွဲ့အစည်းတွေရောနိုင်ငံရေးပါတီတွေရောအကုန်လုံးပါဝင်နိုင်တော့ကောင်းပါတယ်အဲဒါမှလည်းအကုန်လုံးအဲဒီလက်နက်ကန်အဖွဲ့အစည်းတွေကိုရောကျွန်တော်ဒီမှာဖက်ဖက်ကနေကျွန်တော်ကအားပေးတဲ့အခြေအနေမျိုးရှိလာတယ်မယ်ဒါမှမဟုတ်ဆိုရင်ကျွန်တော်ကတစ်ဖက်ကနေပဲဆွေးနွေးမှုလုပ်လာတယ်ဆိုရင်တော့မကောင်းဘူးဒါကြောင့်အကုန်လုံးကပါတင်တယ်ဒီမှာပါဝင်တင်တယ်လို့ကျွန်တော်မြင်ပါတယ်
နိုင်ငံရေးဆွေးနွေးပွဲတွေညီညာရေးဆွေးနွေးပွဲတွေလုပ်နေတဲ့တစ်ဖက်မှာတိုက်ပွဲတွေဖြစ်နေတဲ့အပေါ်မှာဦးကမ္ဘောအောင်ခန်းအနေနဲ့ဘယ်လိုမြင်မိလဲဘယ်လိုသုံးသပ်မိလဲ
အဲတကယ်ဆိုရင်တော့ဒီနိုင်ငံရေးဆွေးနွေးမှုလုပ်မယ် ceasefire လုပ်မယ်ဆိုရင်တော့အဲဒီတိုက်ပွဲတွေတော့လျှော့ရမယ်အဓိကတော့ဒီလက်ရှိစစ်အစိုးရဒီလက်ရှိစစ်တပ်အနေနဲ့နောက်ဆုတ်ပေးရမယ်ဒါမှလည်းဒီဘက်ကလက်နက်ကန်ဖွဲ့စည်းရလဲဒီဟာကိုလိုလိုလားလားနဲ့ဖြစ်လာမယ်အဓိကတော့ယုံကြည်မှုရှိလာမယ်ဒါမဟုတ်ဘူးဆိုရင်လက်နက်ကင်တွေရောလက်နက်ရှိနေတယ်စစ်တပ်ကလည်းတွားနေဆိုပစ်ခတ်ကြမယ်ဒါကြောင့်အတိကတော့ရှေ့တန်းမှာခွာပြီးမှဆုတ်တင်တယ်လို့ကျွန်တော်မြင်ပါတယ
်မြန်မာစစ်တပ်တွေ
ဆုတ်သွားတင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အခုစစ်တပ်ကလည်းကြည့်ရတာကတော့သူတို့အတိုင်းတာတစ်ခုအထိသူတို့ဘက်ကလည်းအခုဖြစ်နေတဲ့အနေအထားတွေမှာအပြင်ပဖီအာတွေကြောင့်လည်းပါမှာပေါ့နော်ဆိုတော့တစ်ဖက်ကသူတို့ကမ်ပိန်းသဘောမျိုးသူတို့ပြောကြဆိုကြတာတွေရှိပေမဲ့တကယ်တကယ်လက်တွေ့မှာသူတို့နည်းနည်းဆုတ်သွားပြီးသဘောကအစိုးရဘက်ကပြောတာသူတို့ကစတိုက်တာမဟုတ်ဘူးကချင်ဘက်ကတိုက်တယ်ဆိုပြီးပြောကြတာတွေပါလေဆိုတော့အဲ့လိုမျိုးအပေါ်တွေမှာရောဒီကချင်လူလူကြားမှာဘလို့အမြင်ရှိတယ်လဲဒါမှမဟုတ်လေဦးကမ္ဘောအောင်ခန်းတူတဲ့နေနဲ့ဘလို့မြင်လဲ
အဓိကဒါကြောင့်မို့အဓိကတော့ဒီစစ်တပ်အနေနဲ့နောက်ဆုတ်ပေးရမယ်အခုဖြစ်နေတဲ့အခြေအနေမျိုးကတနိုင်ဘက်ပဲဖြစ်ဖြစ် first brigade ပဲဖြစ်ဖြစ်ဒီရဘူဒီအရှိပဲပဲဖြစ်ဖြစ်အကုန်လုံးထိုးစစ်နဲ့အနီးဆက်ဆုံးဖြစ်နေတယ်ဒါကြောင့်မို့လဲဒီဟာကိုဒီဟာမျိုးစစ်တပ်တွေကတိုးချိတ်နေတယ်ဆိုရင်ယုံကြည်မှုတိဆောက်ဖို့ခက်လိမ့်မယ်ဒါကြောင့်မို့ဒီဟာတွေအပတ်လဲပါလိမ့်မယ် ceasefire လုပ်ဖို့ကြံ့ကြတယ်ငြိမ်းချမ်းရေးဆွေးနွေးဖို့ကြံ့ကြတယ်ဆိုတော့ဒီအဲ့ဒီဘက်ပဲပါလိမ့်မယ
်နောက်တစ်ခုကျွန်တော်တို့သိချင်တာကဒီကချင်ပြည်နယ်ရဲ့ဒီဟိုအခုလက်ရှိဖြစ်နေတဲ့အနေဟိုပေါ့ကျင်းနေထားတယ်မှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုပေါ့နော်။ဟောဆိုဟိုကချင်ပြည်နယ်ကတရုတ်နဲ့နေစပ်ဖြစ်နေတယ်။နောက်ပြီးတော့တရုတ်ကုမ္ပဏီတွေကလည်းကချင်ပြည်နယ်ထဲမှာတော်တော်ကိုကြီးကြီးမားမားရင်းနှီးမြှုပ်နှံမှုတွေလုပ်ထားတယ်။တရုတ်အစိုးရရဲ့ရ interest ကလည်းအများကြီးရှိတယ်ပေါ့နော်ဆိုသူတို့ရဲ့ပါဝင်ပတ်သက်မှုကိုဘယ်လိုမြင်လဲ
အဓိကတော့တရုတ်တွေကစီးပွားရေးကိုအဓိကစောင့်ပေးမှလုပ်တယ်သူတို့အကျိုးအမြတ်ရှိမယ်ဆိုဘာမဆိုလုပ်မယ်ဒီဒေတာခံရဲ့အကျိုးအမြတ်ကိုဘာမှမကြည့်ဘူးဒေတာခံနေတဲ့ဆွေးနွေးမှုလည်းမရှိဘူးဒါကြောင့်ဒီဟာတော့ရေးချေမှမကောင်းဘူးပေါ့ကျွန်တော်အိမ်နီးနားချင်းလည်းဖြစ်တယ်ကျွန်တော်အနေနဲ့တော့ဒီဟာတော့လုံးဝဒါမျိုးပုံစံမျိုးနဲ့တော့မဖြစ်စေချင်ဘူးအဓိကတော့နိုင်ငံကြီးပြည်ပပေါ့သူတို့အနေနဲ့စဉ်းစားရမှာပါပြည်သူလူထုတွေနဲ့ဆွေးနွေးပြီးမှစီးပွားရေးတွေကိုလည်းရည်နီမြုံနံမှုကိုလှုပ်တင်တယ်လို့ကျွန်တော်ကဒီလိုပဲမြင်ပါတယ
်ဟုတ်ကဲ့အခုဟိုပြီးခဲ့တဲ့အခါဒီမြေကြီးနားမှာလှုပ်သွားတဲ့ညဉ့်ညိုင်းဆွေးနွေးပွဲမှာဆိုလို့ရှိရင်ကျွန်တော်လည်းရှိခဲ့တယ်ပေါ့နော်မနေ့ကလှုပ်ခဲ့တဲ့ညဉ့်ညိုင်းဆွေးနွေးပွဲတော့တရုတ်ကသူကိုယ်စားလှယ်လွတ်ပြီးတော့လေလာသူအနေနဲ့တက်ရောက်လာတယ်ဆိုတော့အခုနောက်ပိုင်းမှာလည်းမကြသေးခင်ကပဲတရုတ်အစိုးရကပြောတာဒီညဉ့်ညိုင်းဆွေးနွေးမှုလုပ်ငန်းတွေမှာသူတို့အနေနဲ့ညဉ့်ညိုင်းဖြစ်ပေါ်လာအောင်သူတို့ဘက်ကအရင်လိုမဟုတ်ဘဲနဲ့တည်တည်ဝင်ဝင်သူတို့ကူညီလှုပ်ဆောင်မယ်ဆိုပြီးပြောလာတာရှိတယ်။အဲ့လိုသဘောထားပြောင်းလာတဲ့အနေအထားမှာရောဘယ်လိုမျိုးလဲ
။အဲတကယ်လို့အများလှုပ်ရင်တော့အဲကျွန်တော်လည်းကြိုးဆူရမှာပေါ့။အဓိကတော့သူ့ရဲ့အကျိုးအမြတ်ပေါ်မှာမူတည်လိုက်မယ်။သူအကျိုးမရှိဘူးဆိုတော့လှုပ်လိုက်မယ်မဟုတ်ဘူး။အဓိကတော့သူအဲစိတ်ထားမှန်မှန်နဲ့အင်းနီနာချင်းပြီပြီနဲ့သူကလှုပ်တင်တယ်အဲပါဝင်တယ်ဆိုတော့ကောင်းပါတယ်ကျွန်တော်လည်းကြိုးဆိုပါတယ်အဓိကတော့စိတ်ထားမှန်ရမှာပေါ့
ဒါဆိုလို့ရှိရင်အခုဥပမာဆိုကြပါဆိုဥပမာပေးရမယ်ဆိုလို့ရှိရင်တည်တာတဲ့ဥပမာတစ်ခုကတော့မြစ်ဆုံမှာမြစ်ဆုံကိစ္စပေါ့နော်ဆိုလို့ရှိရင်ပြည်သူလူထုကချင်ဒေသခံတွေအပါအဝင်ဗမာပြည်သူလူထုအများစုကဒါကြီးကမတရားသဖြင့်လက်မှတ်ထိုးအရင်စစ်ဆေးရတဲ့ကလက်မှတ်ထိုးကြတာဖြစ်တဲ့အတွက်ဒါလူထုတွေဘာမှအကျိုးမရှိဘူးဆိုပြီးဒီစီမံကိန်းကြီးပြတ်ဖို့အတွက် campaign လုပ်ကြတော့လောလောဆယ်တော့ရပ်ထားတာပေါ့နော်ဆိုတော့အဲ့လိုမျိုးကြီးကြီးမားမားကိစ္စကြီးတွေရှိနေတော့တရုတ်အနေနဲ့ကသူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေလည်းအများကြီးဝင်ထားပြီးပြီဆိုတော့သူကတကယ်ငြင်းချမ်းရေးကိုလိုလိုလားလားနဲ့အခုလိုမျိုးပြောလာတာအောင်မဖြစ်နိုင်ဘူးလား
အတိကငြင်းချမ်းရေးကိုလိုလားတာတော့သူ့အနေနဲ့တော့ကောင်းပါတယ်အဲကျွန်တော်နဲ့နိုင်ငံအတွက်လည်းကောင်းတယ်ငြင်းချမ်းရေးဆိုတာတော့အဲရတဲ့နဲ့ဖြစ်တဲ့နဲ့ဒါပေမဲ့သူငိမ့်ချမ်းရေးလုပ်တိုင်းသူ့ရဲ့ investment အပေါ်မှာတော့သူကတော့အမြဲတမ်းကြည့်မှာပဲသူလုပ်လို့မရရင်တော့သူကတော့ရတဲ့နည်းနဲ့လုပ်မယ်လို့ကျွန်တော်ဒီလိုပဲမြင်ပါတယ်အဲအဓိကကတော့သူ့ရဲ့အဲသူကဒီလူထုတွေနဲ့ဆွေးနွေးမှုလုပ်တင်တယ်ဥမာမြစ်ဆုံမှာလုပ်မယ်ဆိုလဲကချင်းမြစ်ဆုံရေကသာလုပ်မယ်ခြေနေမျိုးမှာဆိုလဲကချင်းလူထုတွေနဲ့ဆွေးနွေးတင်တယ်နိုင်ငံတွေနဲ့ဆွေးနွေးတင်တယ်ဒါမှလည်းဖြစ်မှာဒါမှမဟုတ်သူလုပ်ချင်တဲ့ငွေရှိတိုင်းလုပ်မယ်အင်အားကြီးတိုင်းလုပ်မယ်ဆိုရင်အနာဂတ်အတွက်မကောင်းတဲ့လက္ခဏာကိုကျွန်တော်ဒီလိုပဲမြင်ပါတယ
်ကချင်ပြည်ကတော့ဘယ်လိုပဲဖြစ်ဖြစ်တရုတ်နဲ့နယ်စပ်လည်းဖြစ်နေတော့တရုတ်ရဲ့စီးပွား interest တွေလည်းအများကြီးရှိနေတော့တရုတ်ပြည်နဲ့တော့ကင်းလို့တော့ရမယ်မထင်ဘူးအနာဂတ်မှာတော့အဲ့ဒါဘယ်လိုမြင်လဲအနာဂတ်မှာတဘောကဥကွန်မရာအောင်ခန်းတို့ယူကော့ဘောမှာအနိုင်ရပြီးကချင်လွတ်တော်တွေရောက်သွားပြီဆိုရင်တရုတ်နဲ့ကိစ္စတွေတဘောကစီးပွားရေးကိစ္စပဲဖြစ်ဖြစ်စီးရေးရပဲဖြစ်ဖြစ်နယ်စပ်ရေးကိစ္စပဲဖြစ်အဲ့ပြဿနာတွေကရှိနေမှာပဲလေတောက်လျှောက်အဲ့ဒါကိုဘယ်လိုကင်တယ်ဖြစ်ရှင်းမလဲ။ तू အရင်အင်အားကြီးတဲ့ခါကျတော့
အထီးကတော့ तू စိတ်ထားမှမှနဲ့နိုင်ငံအဲဒီမိတ်ဆွေကောင်းပီတာဆိုတာနဲ့ဆက်ဆံတင်တယ်ကျွန်တော်အဲဒီကြီးတယ်ငေးတယ်ဒါကိုမကြည့်ဘဲနဲ့ကျွန်တော်အိန္ဒိယချင်းအမြဲတမ်းတော့ဆက်ဆံနေရမှာစီးပွားရေးရရောအဲဒီလူမှုရေးရရောဆက်ဆံရမှာကျွန်တော်ကချင်းနေဆိုရင်လည်းတရုတ်ပြည်မှာရှိတယ်အမြဲတမ်းတော့အကူလို့ဆက်ဆံရမှာဒါပေမဲ့ဘာဖြစ်ဖြစ်နိုင်ငံတနိုင်ငံဒေတာတစ်ခုရဲ့အခြေအနေကိုတော့ तू ကတော့လေးစားရမယ်ဒါမှလည်းကျွန်တော်ဆက်ဆံတဲ့နေရာမှာကောင်းမှုနဲ့ဆက်ဆံမျိုးဖြစ်လာမယ်လို့ကျွန်တော်တို့လည်းမြင်ပါတယ
်ဟုတ်ကဲ့ဥက္ကမအောင်ခံခုလိုဖြစ်ပြီးတော့ကျေးဇူးအများကြီးတင်ပ
ါကျွန်တော်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့
မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုကိုဇော်ဝင်းလှိုင်မေးမြန်းတင်ဆက်ခဲ့တာပါခင်ဗျာVOA ထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။စာတိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်ဒေသအမှတ်855ရန်ကုန်မြို့လို့စာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
တော်ရရှိနေအခုနားဆင်နေရတဲ့ VOA ရဲ့တင်းငွေနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9323ညနဲ့လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။စနေတင်းငွေနေတွေမှာတော့လိုင်းလက်မီတာ190 kHz 1505ကနေတနိုင်းလုံးစာကိုဖမ်းယူနားဆင်နေပါတယ်။အခုဒုတိယနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးချက်မြန်မာပြည်မှပေးစာများအစီအစဉ်နဲ့အတူတက်ကြီးစကားအစီအစဉ်တင်ဆက်တဲ့ခါမှာတော
့ဒီမြတ်ခင်ဗျာဒီကဘာကျွန်တော်ပြောနေတာကတော့စာစီစာကုန်းရေးနည်းကြောင့်ဖြစ်ပါတယ်မြန်မာကမှစာစီစာကုန်းရေးနည်းဆိုတဲ့စာအုပ်မျို
းဆရာမောင်စွမ်းဤဘာတွေပြောပြမလဲဆိုတာကိုနောက်ပိုင်းမှာစောင့်မျှော်နားဆင်နိုင်ပါတယ်အခုတော့သတင်းစာဆရာစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ရတော့မှာပါအာနာရှင်ဟောင်းဦးနေဝင်းမြေးတွေတီထောင်ထားတဲ့ကုမ္ပဏီကခီးသည်ဘတ်စကားလိုင်းတွေပြေးဆွဲတော့မဲ့ကိစ္စနဲ့ပတ်သက်ပြီးသုံးသပ်ထားပါတယ်။ VOA မန်အင်ဂျင်နိုင်ကကူညီတင်ဆက်ထားတာပါ။
ဝရဒဘီဖြစ်တဲ့အရင်အာနာရှင်ဟောင်းဦးနေဝင်းရဲ့မြေးတွေပိုင်ဆိုင်တဲ့ဘက်ဆုံမြေးဝင်းကုမ္ပဏီဟာရန်ကုန်မှာ Bell Rapid Transit လို့ခေါ်တဲ့ BRT စနစ်နဲ့ရင်လိုင်းဆက်သပြေးဆွဲခွင့်ရပြီလို့ပြည့်ရတဲ့အပတ်ကကြီးညာပါတယ်ရန်ကုန်မြို့ရဲ့အဓိကလမ်းမကြီး၄ခုမှာလမ်းတစ်လမ်းကိုနှစ်လစီစမ်းသပ်ပြေးဆွဲခွင့်ရခဲ့တာဖြစ်ပြီးအောင်မြင်ရင်ဂျာမနီနိုင်ငံထုတ်မာစီဒီဘင်းစ်ကားကြီးတွေမှာယူပြီးဆွဲသွားမယ်လို့ဆိုပါတယ်ရန်ကုန်တိုင်းစူရစီကနေအော်ဂလာဆန်ပိုင်းကခွင့်ပြုချက်ရခဲ့ပြီးစမ်းသပ်ပြေးဆွဲမဲ့လမ်းတွေကတော့ပြည်လမ်းအင်းစိန်လမ်းကပ္ပရေးဖျားလမ်းနဲ့ဝေဇန်တာလမ်းမကြီးတွေဖြစ်ပါတယ်ရန်ကုန်မှာ BRT စနစ်အောင်မြင်နိုင်မလားဆိုတာဆွေးနွေးတင်ပြသွားပါမယ်
BRT စနစ်ဆိုတာဟာလက်ရှိမော်တော်ယာဉ်တွေပြေးဆွဲနေတဲ့ကားလမ်းပေါ်မှာပဲယာဉ်ကြောတစ်ခုကိုတီးတန့်တတ်မှတ်ပေးပြီးတီးတန့်ယာဉ်လိုင်းကမော်တော်ယာဉ်တွေကိုပဲပြေးဆွဲစေတဲ့စနစ်ပါဒီအတွက်ပြေးဆွဲမဲ့လမ်းမှာယာဉ်ကြောတစ်ခုတီးတန့်တတ်မှတ်ပေးဖို့လိုပါတယ်အဲ့ဒီယာဉ်ကြောတွေအခြားဘဲကားကိုမှဝင်ခွင့်ပြုလို့မရပါဘူးအခြားမော်တော်ယာဉ်တွေနဲ့ရှုပ်ထွေးမှုမရှိရလေအောင်ဘူတာယုံဆန်ဆန်တီးတန့်ဘတ်စကားဂိတ်တွေလုပ်ပေးရပါတယ်အဲ့ဒီဘတ်စကားဂိတ်တွေဟာလက်ရှိမော်တော်ကားလိုင်းတွေအတွက်အသုံးပြုတဲ့ဟင်းလင်းဖွင့်ကားဂိတ်ပုံစံမျိုးမဖြစ်စေရပါဘူး။ကားဂိတ်စီတီးတန့်လမ်းတွေနဲ့အလွယ်တကူလာလို့ရအောင်ကားဂိတ်ကနေအလွယ်တကူထွက်ခွာလို့ရအောင်စီစဉ်ထားရမယ့်အပြင်လက်မှတ်ရုံးကားပေါ်ကအစင်ဂိတ်ဝကားပေါ်တက်တဲ့ဂိတ်ဝစသဖြင့်စနစ်တကျစီစဉ်ပေးထားဖို့လိုပါတယ်။ပြောရရင်လက်ရှိအသုံးပြုနေတဲ့လမ်းမကြီးတစ်ခုကယင်ကျော်တကျော်BRT ကားတွေကိုအသုံးပြုခွင့်ပေးလိုက်ရုံနဲ့အလွယ်တကူပြီးသွားတဲ့ကိစ္စမျိုးမဟုတ်ပါဘူး။ဘူတာယုံဆန်ဆန် BRT ကားဂိတ်တွေစောက်လုပ်ဖို့လည်းလိုအပ်ပါတယ်။လောလောဆယ် BRT အတွက်စမ်းသပ်မယ်ဆိုတဲ့ရန်ကုန်ကပြည်လန်းအင်းစိန်လန်းကဘာအေးဖျားလန်းဝေးစရန်တာလန်းအားလုံးဟာအခြားနိုင်ငံတွေမှာ BRT စနစ်နဲ့ကားပြေးဆွဲနေတဲ့လမ်းတွေနဲ့နှိုင်းယှဉ်ရင်ကျင်းနေတာပါ။တကယ်လို့များ BRT စနစ်အတွက်လမ်းကြောင်းတစ်ကြောင်းတည်တံ့ပေးလိုက်ရင်ကျန်တဲ့ယင်ကြောတွေမှာလက်ရှိပြေးဆွဲနေတဲ့ကားအလုံးလွယ်လွယ်ကူကူစီးဆင်းဖို့မဖြစ်နိုင်တော့ပါဘူး။နောက်ပြဿနာတစ်ခုကလမ်းလေလိုနေရာတွေမှာဘူတာယုံဆန်ဆန်ဘတ်စကားဂိတ်တွေတိဆောက်ရမှာဖြစ်ပြီးအဲ့ဒီဘတ်စကားဂိတ်တွေနဲ့လူသွားလမ်းပလက်ဖောင်းကိုမြေအောက်လမ်းဖြစ်စေဂုံးကျော်တံတားလမ်းကဖြစ်စေဖောက်ပြီးဆက်သွယ်ရမယ့်ကိစ္စကလည်းရှိနေတာပါ။ဒါကလည်းမလွယ်ကူပါဘူး။BRT စနစ်ကိုအောင်မြင်မြင်အသုံးပြုနေတဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာအလွန်ကျဲတဲ့ကားလမ်းကြောင်းတွေမှာပဲ BRT စနစ်ကျင့်သုံးတာတွေ့နိုင်ပါတယ်
။တကယ်တော့ရန်ကုန်မှာ BRT စနစ်ပြေးဆွဲဖို့အပန်ထွက်နေတာနည်းနည်းတော့ကြာနေပါပြီ။မြို့ပြဆိုင်ရာကျွမ်းကျင်သူတွေကရန်ကုန်သေယူပို့ဆောင်ရေးစနစ်ကိုစနစ်တကျလေ့လာပြီးမှလုံးဝလုံးထိုက်တယ်လို့တင်ပြပြီးမှထွက်ပေါ်လာတဲ့အစီအစဉ်တော့မဟုတ်ပါဘူး။ကုမ္ပဏီတွေကလှုပ်ချင်တယ်ဆိုပြီးရန်ကုန်တိုင်းအစိုးရကိုတင်ပြရန်ကုန်ရဲ့ဆွေရကလည်းစမ်းကြည့်ဖို့ဆိုပြီးခွင့်ပြုပေးလိုက်တဲ့ပုံစံမျိုးဖြစ်ပါတယ်။တကယ်တော့ရန်ကုန်မြို့တော်ဒေသပို့ဆောင်ရေးစနစ်အလွန်ညံ့ဖြစ်ပါတယ်။တစ်ဖက်မှာပြည်သူလူထုလိုအပ်ချက်လည်းရှိ၊စီးပွားရေးသမားလုပ်ငန်းရှင်တွေကလည်းလုတ်ကန်ကြင်ကြတဲ့အတိုင်း ရန်ကုန်မြို့တော်ကိုအုပ်ချုပ်နေသူတွေရဲ့စီမံခန့်ခွဲမှုအလွန်အားနည်းတာကြောင့်ပေါ်ပေါက်လာတဲ့ပြဿနာပဲဖြစ်ပါတယ်။နမူနာအားဖြင့်နေ့စဉ်ပြည်သူထောင်ထဲချီသွားလာနေကြတဲ့တိုင်အလွန်အရေးပါတဲ့လမ်းကြောင်းဖြစ်တဲ့တိုင်ရန်ကုန်လေစိမ့်နဲ့မြို့လယ်ပြေးဆွဲတဲ့ဘတ်ကားစနစ်ကောင်းကောင်းမရှိပါဘူး။တက္ကစီစနစ်လည်းကောင်းကောင်းမရှိပါဘူး။ရန်ကုန်လေစိမ့်ကိုရောက်လာတဲ့သူတွေလေစိမ့်သွားမဲ့သူတွေဟာအဆင်ပြေသလိုတူးချင်းတက္ကစီတွေနဲ့သွားလာရပြီးဈေးနှုန်းလည်းကြီးမြင့်ပါတယ်။
မျိုးရင်းနဲ့အောင်မင်္ဂလာအဝေးပြေးကားဂိတ်မျိုးရင်းနဲ့လှိုင်းသားရအဝေးပြေးကားဂိတ်သွားလာရေးဆိုပိုးတောင်ဆိုးပါသေးတယ်စနစ်ကြတဲ့ဘတ်စကားလိုင်းတီးတန့်တက္ကစီလိုင်းတွေမရှိတော့သွားရလာရခက်ခဲပြီးဈေးလည်းကြီးပါတယ်ရန်ကုန်မြို့လေစုလေပဝင်းကျင်ကနေအောင်မင်္ဂလာကားဂိတ်ကိုတက္ကစီငှားရင်ကျပ်ငွေ 8,000 လောက်ပေးရတာပါဒါဟာမိုင်190လောက်ဝေးပြီးကျပ် 5,000 ကျော်ပဲပေးရတဲ့ရန်ကုန်မော်လမြိုင်အဝေးပြေးဘတ်စကားကားထက်ဈေးပိုပြီးကြီးနေတာပါ။တောင်းနဲ့ချီတဲ့ပြည်သူတွေဟာနေ့စဉ်အဲ့ဒီဒုက္ခကိုခံစားနေကြရပါတယ်။မြို့ရင်းဘတ်စကားပြည့်စွဲမှုမှလည်းဒီနေ့အတိုင်းပါပဲ။ဘတ်စကားလိုင်းစီစဉ်ထားမှုတွေစနစ်မကျတော့အချို့လမ်းတွေမှာကားမရှိသလောက်ရှားပေမဲ့အချို့လမ်းကျောပေါ်မှာတော့ကားလိုင်းတွေကထပ်နေတာပါ။ကားလိုင်းပြည့်စွဲတဲ့ပုံစံကလည်းရင်လိုင်းတစ်လိုင်းနဲ့ဖြစ်နေတဲ့အတိုင်းကားတစီစီကိုအုံနာကျေးတက်မှတ်ပြီးပြေးဆွဲခိုင်းတဲ့စနစ်ကျင့်သုံးနေတာကြောင့်တွက်ချေကိုက်အောင်လူပြေအောင်စောင့်ပြီးတင်တာတစီနဲ့တစီအပြိုင်မောင်းပြီးလူရအောင်ကြိုးစားတာစတဲ့ပြဿနာတွေဖြစ်ပေါ်စေပါတယ်။မထသလိုအဖွဲ့အစည်းတွေရဲ့စနစ်တကျစစ်ဆေးမှုမရှိတာကြောင့်ပြည်သူတွေစီးနှင်းမှုမတင်လောက်အောင်ချုံရင်းနေတဲ့ဘတ်စကားတွေကိုလည်းကားလိုင်းတွေထဲမှာတွေ့မြင်ကြရပါတယ်။ပြောရရင်ရန်ကုန်မြို့တော်တည်ယူပို့ဆောင်ရေးစနစ်မှာပြုပြင်ဖို့ပြောင်းလဲဖို့လိုအပ်ချက်တွေအများကြီးရှိနေတာတွေကိုမလုပ်ဘဲကုမ္ပဏီတစ်ခုကတင်ပြလာတဲ့ BRT စနစ်ကျင့်သုံးဖို့လှုပ်လာတာဟာအဆင်ပြေနိုင်ပွဲမရှိပါဘူး
။အလားတူပါပဲ။ပြီးခဲ့တဲ့နှစ်တွေတုန်းကပို့ဆောင်ရေးဝန်ကြီးနဲ့နှိစက်တဲ့ကုမ္ပဏီတစ်ခုဟာ IPA ဆိုတဲ့ကုမ္ပဏီတူတော်ပြီးဘတ်ကားပေါ်မှာကားကားကိုငွေပေးကတ်စနစ်အသုံးပြုဖို့တင်ပြခဲ့ပါသေးတယ်။ဝန်ကြီးဌာနကလည်းခွင့်ပြုခဲ့ပါတယ်။နောက်ပိုင်းတကယ်လိုအပ်ချက်လည်းမဟုတ်ပြည်သူတွေရောဘတ်ကားဆရာတွေပါအသုံးမပြုတော့ဒီစနစ်ပြောက်ွယ်လူနီဖြစ်နေပါပြီဒီအတွက်ရန်ကုန်တိုင်းအစိုးရအနေနဲ့ကုမ္ပဏီတွေတင်ပြလာတာကိုလိုက်ပြီးအကောင့်ထဲပို့နေမဲ့အစားကိုဖါသာကိုမြို့ပြတည်ယူပို့ဆောင်ရေးစနစ်ရဲ့လိုအပ်ချက်တွေကိုစနစ်တကျအကောင့်ထဲပို့တာကသာပြည်သူ့ပြည်သူတွေအတွက်ပိုကောင်းမွန်မယ်ဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ရင်းသားဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ကြရတာပါအခုတော့မအေးတန်တာကျော်စီစဉ်တင်ဆက်မဲ့မြမပီမှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ
လာကြတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖျော်ဖြေပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။ VOE ကို application နဲ့နားထောင်ရတာ website ကိုဖွင့်ကြည့်ရတာထက်ပိုပြီးတော့လွယ်ကူတဲ့အတွက် application ဖန်တီးပေးတဲ့သူတွေနဲ့ VOE ကိုအထူးကျေးဇူးတင်ပါတယ်။ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့ Jonathan ဖြစ်ပါတယ်။ဟုတ်ကဲ့ပါ။application ဖန်တီးပေးတဲ့သူတွေကလည်း VOE ဒီဌာနကြီးတစ်ခုလုံးအတွက်နည်းပညာ IT ဌာနကနေပြီးတော့ဖန်တီးပေးထားတာဖြစ်ပါတယ်နော်သူတို့လည်း VOE လက်အောက်ထဲကဝန်ထမ်းတွေပဲဖြစ်ပြီးတော့ဒီ VOE မြန်မာဌာနကဝန်ထမ်းတွေနဲ့ပူးပေါင်းတိုင်ပင်ပြီးတော့ဒီလိုမျိုး application ကိုဖန်တီးပေးတာဖြစ်ပါတယ်နားထောင်ရတာအဆင်ပြေလွယ်ကူသွားတယ်ဆိုလိုဝမ်းသာပါတယ်ရှင်ပြည်မျိုးအစင်းစုရက်ကွက်ကတက်မင်းမြတ်ဆိုတဲ့တော်ရရှင်ကတော့သူ့စီ VOE ကဘာလို့စာမပြန်တာလဲဆိုပြီးတော့ email တစ်စောင်ရေးလာပါတယ်
VOE ခင်ဗျာ VOE ကိုနားဆင်တာကြားပါပြီစာလဲရေးဘူးပါတယ်အခုလို email တော့တခါမှမပို့ဘူးပါဘူးခင်ဗျာ email ပို့ကြည့်တာအချိန်ချင်းရှိပါပြီမရောက်လို့ပဲလားထုတ်လွှင့်မပေးတာလားမသေးကြဘူးဖြစ်နေတယ် email ရောက်ရင်ထုတ်လွှင့်ပေးစေချင်ပါတယ် VOE ရဲ့အစီအစဉ်တွေမှာဓာတ်ရိုက်လေးလိုင်းရဲ့ပေးစာကဏ္ဍရဲ့ကိုပို့ကြိုက်ပါတယ် VOE ကိုနားဆင်တဲ့အတွက်ကျွန်တော်ဘဝမှာအသိပညာဗဟုသုတများစွာရရှိပြီးနိုင်ငံရေးကိစ္စတွေကိုလည်းနင်းညမပြတ်သိခွင့်ရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်
email ရောက်ရင်စာပြန်ကြပေးစီခြင်းပါတယ်ဆိုလို့အခုစာပြန်ကြပေးလိုက်တဲ့အစီအစဉ်ကိုတော့နားထောင်ပြပြီးတော့ဒီတော်ရရှင်ဒီပြည်မျိုးဆဲစုရက်ကွက်ကကိုတက်မင်းမြတ်လေးကျမတို့သူ့ရဲ့စာကိုလက်ခံရရှိတယ်ဆိုတာသိမယ်လို့မျှော်လင့်ပါတယ်နော် VOE ကအစီအစဉ်တစ်ခုထုတ်လွှင့်ပေးဖို့တောင်းဆိုလာတဲ့တော်ရရှင်ရဲ့အစာကိုလည်းပြောပြပေးခြင်းပါတယ်ဒီတော်ရရှင်ကိုတက်သက်က
VOE ခင်ဗျာအခုတစ်ပတ်တိုက်ရိုက်လေးလိုက်အစီအစဉ်အတွက် VOE ကဘာ topic တင်ထားပြီးပြီလဲဆိုတာတော့မသိပါဘူးအခုပြည်သူတွေထဲမှာရောလွတ်တော်ထဲမှာပါဂရက်ရိုက်လာပြီးဖြစ်တဲ့ PR စနစ်အကြောင်းလေးကိုစနေညတရက်လေးတိုင်းမှာဆင်သင့်ရင်ဆွေးနွေးပေးဖို့ request လုပ်ပါတယ်။ကားရန်ဖြစ်နေတဲ့အကြောင်းအရာလေးဖြစ်နေသလို PR အကြောင်းမသိသေးတဲ့သူတွေကိုလည်းသိစေချင်လို့ပါ။မီဒီယာတွေမှာလည်း PR စနစ်ကိုတည်ရထားတဲ့ကာတွန်းပုံတွေကိုလည်းခက်စိတ်စိတ်တွေ့လာနေရပါတယ်။ VOA ရဲ့အကောင်ဆုံးဆိုတဲ့ program တွေထဲကတစ်ခုအပါအဝင်ဖြစ်တဲ့စနေတရက်လေးတိုင်းအစီအစဉ်ကနေထုတ်လွှင့်ပေးလိမ့်မယ်လို့မျှော်လင့်ပါတယ်။
ဟုတ်ကဲ့ပါသူကသူ့ရဲ့စာမှာကာတွန်းလေးနှစ်ခုနဲ့တကွဖော်ပြပေးလာပါတယ်ကာတွန်းကတော့တခြားသူတွေဆွဲတဲ့ကာတွန်းကိုသူကကူးယူပြီးတော့ဖော်ပြပေးတာဖြစ်ပါတယ်ကာတွန်းတစ်ခုကတော့ PR ဆိုတဲ့အတုံးကြီးကိုဒီခေါင်းပေါင်းဆောင်းထားတဲ့ခေါင်းပေါင်းနဲ့တိုက်ပုံနဲ့လူကြီးတယောက်ကထမ်းထားပြီးတော့ဘင်းသားကသခိုးတယောက်နဲ့စကားပြောနေတဲ့ပုံဖြစ်ပါတယ်အဲ့ဒီမှာခေါင်းပေါင်းနဲ့လူကြီးက436နဲ့ PR နဲ့လဲတယ်ဆိုပြီးတော့ပြောနေပါတယ်နောက်ထပ်သူပို့လိုက်တဲ့ကာတွန်းအဲ့ကာတွန်းကမိုးသွင်းကာတွန်းမိုးသွင်ရေးသားတဲ့ကာတွန်းဖြစ်ပါရဲ့အဲ့ကာတွန်းမှာနိုင်ငံသားတစ်ယောက်ကိုဒီတိုက်ပုံခေါင်းပေါင်းနဲ့မြန်မာလူကြီးတစ်ယောက်ကလှမ်းပြောနေတာဖြစ်ပါရဲ့အင်္ဂလိပ်စာနဲ့ပတ်သက်ပြီးတော့လာမမေးနဲ့တဲ့ PR ကလွှင့်ရင်ဘာမှမသိဘူးလို့ဆိုထားပါရဲ့ဟုတ်ကဲ့ပါဒါကြောင့်မလို့ဒီ PR အကြောင်းလူပြောသူပြောများပြီးတော့ VOE ကဆွေးနွေးပေးပါဆိုပြီးတော့တောင်းဆိုလာတာဖြစ်ပါရဲ့ဟုတ်ကဲ့ဒီသောရရှင်ကိုသက်သက်ကိုပြန်ချားကြပါလေကျမတို့ဒီအကြောင်းနဲ့ပတ်သက်ပြီးတော့စနေညတိုင်းရိုက်လေလံအစီအစဉ်အတိအကျပြောရမယ်ဆိုတော့6လပိုင်း21ရက်နေ့ကထုတ်လွှင့်ပေးသွားပါတယ်ရှင်အချိန်နေတိုက်ဆိုင်ပြီးကြိုးကြောင်းတင်လာရင်လည်းပြန်ပြီးတော့ဆွေးနွေးအောင်မယ်လို့ယူဆရပါတယ်နော်အဲ့ဒီအစီအစဉ်ကိုပြန်ပြီးတော့နားဆင်ခြင်းနဲ့ဆိုတော့ကျမတို့ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်6လပိုင်း21ရက်နေ့ကဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးကျော်စန်းသားတင်ဆက်ပေးတဲ့တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးပေးသွားပါတယ်နော်နောက်ထပ်သောရရှင်လူမောင်ဆိုတဲ့သောရရှင်ကတော့မြမအနာကက်ဆိုပြီးတော့ကျန်းဖွင့်နေဘာကြောင့် PR လက်ခံခြင်းလဲဆိုတာရေးပြတာအရန်ကြိုက်ပါတဲ့ VOE ကတင်ဆက်မှုကိုပြောလာတာဖြစ်ပါတယ်သူတို့လုံးတမျှဒေါအောင်ဆန်းစုကြည်ကိုပဲဥတီနေတာပါဒေါ်စုကိုအားနည်းစေမဲ့အစီအစဉ်တွေတစ်ခုပြီးတစ်ခုလုပ်ပါလိမ့်မယ်စိတ်လုံခြုံမှုအာမခံတစ်ခုမရမချင်းဒီမိုကရေစီအစ်စ်မှန်ကိုသူတို့ပေးမှာမဟုတ်ပါဘူးလို့ဒီသောရရှင်က VOE ကအစီအစဉ်ကိုနားဆင်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ်ဒီလိုပဲ VOE ကတင်ဆက်ပေးတဲ့သတင်းတစ်ခုနဲ့ပတ်သက်ပြီးတော့အဲ့ဒီသတင်းရဲ့ခေါင်းစဉ်ကတော့မြန်မာအစိုးရရဲ့မပြောင်းလဲနိုင်တဲ့ဇယိုင်ဟောင်းဆိုတော့ပေးထားတာပါ။အဲ့ဒီအဆောင်မကိုဖတ်ပြီးတော့ပြန်ရေးလာတဲ့သောရရှင်ကတော့ဒီစီစမတကယ်ကိုပညာရှင်ဆန်ဆန်ဆွေးနွေးသွားကြတာအထူးကောင်းပါတယ်။ငရဲခွေးကြီးကလွတ်နေစေပါတဲ့။ဒီမိုကရေစီခရီးလမ်းစီကိုလည်းဆက်ပြီးတော့ရှောက်လန်းနေကြရအောင်မှာဖြစ်ပါတယ်။ဆိုပြီးတော့ဒီသောရရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုပြန်ပြီးတော့ရေးလာပါတယ်ရှင်။နောက်ပိုင်းမှာသောရရှင်ရဲ့ရင်ဖွင့်စာတွေကိုမပြောခင်သောရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့အရင်ဖြောပြပေးကြပါတယ်ရှင်။ Billboard ရဲ့ Hot အဖြစ်ဆုံးတင်းနံပါတ်100စီးနှံမှာအကောင်းဆုံးတင်းနံပါတ်ထဲဝင်နေတဲ့သတင်းလေးလည်းဖြစ်ပါတယ်။အကောင်းဆုံးတင်းနံပါတ်2နေရာကိုရောက်ရှိနေတဲ့ Asura Sam Smith တီဆိုထားတဲ့ Stay With Me ဆိုတဲ့သတင်းလေးကိုသောရရှင်နေနားဆင်ခံစားကြည့်ပါအောင်ရှင်။
Guess it's true, I'm not good at a one-night stand But I still need love cause I'm just a man These nights never seem to go to plan I don't want you to leave, will you hold my hand? Oh, won't you stay with me? Cause you're all It's not a good look and some self-control Deep down I know this never works But you can lay with me so it doesn't hurt Oh, won't you stay with me? Cause you're all
ီဆိုတာရဲ့ Stay With Me ဆိုတဲ့သချင်းကိုနားဆင်ပေးကြရအောင်ပါ။နောက်ပိုင်းမှာတော့အချင်းချင်းမြတ်တာတိလက်ဆောင်ပေးပို့လာတဲ့မြမသချင်းလေးတစ်ပုဒ်နဲ့သောရရှင်တွေကိုဖျော်ဖြေပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအချိန်ရလောက်ရင်ဖွင့်စာတွေဖော်ပြပေးကြပါလိမ့်။ရခိုင်ပြည်နယ်ကရေးလာတဲ့သောရရှင်ကတော့ပေါတိုးမြို့နယ်ချောင်းကြီးကျေးရွာကသောရရှင်ဖြစ်ပါတယ်။နွေရာသီရောက်တိုင်းလယ်သမားတွေရဲ့ဒုက္ခဆိုပြီးတော့သူကနွေရာသီမှာအမြဲတမ်းကြုံနေရတဲ့အခက်အခဲကိုရေးလာတာဖြစ်ပါတယ်
။ရခိုင်ပြည်နယ်ပေါတိုးမြို့နယ်ချောင်းကြီးကျေးရွာမှာတရိတ်ဆန်များတောက်သုံးသောရေများအလွန်ရှားပါးလျက်ရှိပါသည်။အများလယ်သမားပိုင်ချောင်းများသည်လည်းပုဂ္ဂလိကဇီဝရေးသမားများလက်ထဲတွင်ရှိနေ၍လယ်သမားများအလွန်ဒုက္ခဆင်းရဲကြုံနေရပါသည်။ဤအကြောင်းအရာကိုမြို့နယ်သို့တိုင်ကြားခဲ့တော်လဲမြို့နယ်မှလက်တွေ့ကွင်းစင်ဆောင်ရွက်ပေးခြင်းမရှိပါသဖြင့်မီဒီယာမှတဆင့်အထက်လူကြီးမင်းများသိရှိနိုင်ရန်လေးစားစွာဖြင့်တင်ပြအပ်ပါသည
်တရိတ်ဆန်နေတောက်သုံးတဲ့ရေတွေအလွန်ရှားပါးနေတဲ့အတွက်ကြောင့်မလို့သူတို့ဒုက္ခရောက်ရပါတယ်ဆိုပြီးတော့ဒီပေါတော်မြို့နယ်ချောင်းကြီးကျေးရွာကသောရရှင်နေအထက်လူကြီးတွေသိအောင်ဆိုပြီးတော့ VOE ကတဆင့်စာရေးရင်ဖွင့်လာတာဖြစ်ပါတယ်ရှင်ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီလောက်ပဲအချိန်ရလဲတိတ်မရလို့ရက်ပြရစီနော်နောက်ပိုင်းမှာတော့တေးတောင်းလာတဲ့သောရရှင်နေရဲ့စာတွေကိုလည်းပြောပြပေးဦးမှာပါဒီလိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဒေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးကြပါတယ်။ခိတမလေးရှားရောက်အောင်ကျော်လင်းကမကွေးတိုင်းပေါ့မြို့ကန်တော့ရွာကအမေဒေါ်လာထိုင်တဲ့ညီကိုမောင်နှမတွေနောက်ပြီးတော့ရွာသူရွာသားတွေမကွေးတိုင်းစိတ်ဖြူမြို့နယ်ကချစ်စနီမက်ရွှေထီနဲ့မိဘညီကိုမောင်နှမတွေနားဆင်ဖို့ပြီးတော့စိတ်ဖြူမြို့ဈေးမြောက်ဖက်ကုံစုံပစ္စည်းတွေနဲ့ဆန်ရောင်းဝယ်ရေးကကိုအောင်နိုင်ထွန်းနဲ့မမြင့်ဆန်းနောက်ပြီးတော့တာဖုံးဆက်ပိုင်တို့နားဆင်ဖို့အတွက်ပါဆိုပြီးတော့မြစ်တာတီလက်ဆောင်တစ်ပုဒ်ပါလာပါတယ်အဝေးတနေရာရောက်တားမိုက်ဆိုတဲ့သောရရှင်ကအခုလိုသတင်းတွေကိုအချိန်နဲ့တပြေးညီပို့ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ပို့ပေးတဲ့သတင်းတွေအားလုံးလဲနောက်ဆုံးဖြစ်တဲ့အလတ်ဆက်ဆုံးသတင်းတွေဖြစ်တဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ရတာပါဒီတစ်ပတ်အခွင့်ကြုံမယ်ဆိုရင်တော့တချင်းတပုတ်တောင်းချင်ပါတယ်ဆိုပြီးတော့သူကဖြစ်နိုင်ရင်တော့ကချင်တချင်းလေးလွှင့်ပေးပါတဲ့ဟုတ်ကဲ့ပါကချင်တချင်းကတော့ကျမစီမှာနည်းနည်းအခက်ခဲရှိပါတယ်ကျမကိုယ်တိုင်ကလည်းကချင်လို့မပြောတတ်တဲ့အပြင်ကချင်လိုပြောတတ်တဲ့မိတ်ဆွေအပေါင်းအသင်းလဲနီနီနာနာမှာမရှိလို့ပါနော်ခွင့်လို့ပေးပါလို့ပြောချင်ပါတယ်ဒီသောရရှင်ကဖခင်များနေမှာကျွန်တော်အချိန်နောက်ကျသွားလို့တချင်းလေးမတောင်းလိုက်ရပါဘူးတဲ့ဖြစ်နိုင်ရင်တော့ဖခင်နဲ့ပတ်သက်တဲ့တချင်းလေးတစ်ပုဒ်တောင်းချင်ပါတယ်အဝေးကအိမ်မှာရှိနေတဲ့အဖေအတွက်ပါတဲ့အဖေနာမည်ကဦးခွန်စည်းလို့ခေါ်ပါတယ်အဝေးရောက်နေတဲ့တားမိုက်ကြီးကတောင်းဆိုတာဖြစ်ပါတယ်ဟုတ်ကဲ့ပါရှင်ကချင်တချင်းတစ်ပုဒ်မလွင့်ပေးနိုင်မလဲဒီဖခင်ဥခွန်စည်းကိုရည်စူးတဲ့တချင်လေးတစ်ပုဒ်ထုံးလွှင့်ပေးပါမယ်နော်ဒီတော့ဒီတစ်ပတ်ထွေအင်းတင်သို့သွားတဲ့အဝေးဆုံးဝေးသွားတဲ့ဆိုတဲ့တချင်လေးကိုထုံးလွှင့်ပေးခြင်းပါတယ်ရှင်မနေ့ကစနေနေ့မှာဒီအစီအစဉ်အတွက်ပြင်ဆင်နေတော့မှာမြန်မာနိုင်ငံ MRTV4 ကဓာတ်ရိုက်ထုံးလွှင့်ပေးနေတဲ့ထွေအင်းတင်အမှတ်တရဖျော်ဖြေပွဲလေးအွန်လိုင်းကနေကြည့်နေပြတော့စုံသင်းမှာတည်ဆူသွားတဲ့ထွေအင်းတင်ရဲ့တချင်လေးဒီသောရရှင်တွေအတွက်ထုတ်လွှင့်ပေးဖို့စိတ်ကူးရလိုက်တာပါမူရင်းထွင့်တင်တည်ဆူထားတဲ့တခြင်းလေးပဲထုတ်လွှင့်ပေးကြပါတယ်အဝေးဆုံးဝေးသွားလဲဆိုတဲ့တခြင်းကိုတေးတောင်းတဲ့သောရရှင်တွေရောတေးချစ် view ရသောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်เนาะနားဆင်ကြည့်ပါအောင်ရှင
် Go Go navy meow one no say ကျင်အောင်မင်းထွက်သွားခြင်းမောင်ညာတဲ့မှာတယောက်သေးတာဝမ်းနေရင်လေးကျေစင်တွေကျွေလွင်နေတို့အိမ်မက်တွေပြိုရိုင်လို့တစားစီကွဲခြင်းမစုံနိုင်ဘူးလေအချစ်ဆုံးရေကိုရောဝေးMama tai keo lime ko ya de Nagama nai me mi pa yin nitta so that toje jinko muri ware ma ise dei lu lwin myo ni aswe song nya ri go diao the phya jo se le myo lin jin ri nao so che go ro we mama tai kero le me ko na de nagama nai me mi ba ye mitta be sin so mo me ko ye na lo na ga chi kwe tao sin na so me chin ne kwe lo ke ba de we so we
တင်ပြဆိုထားတဲ့အဝေးဆုံးဝေးသွားတယ်ဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတော့တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေ
바이단나조의မြန်မာပြည်မှပေးစာများအစီအစဉ်ပါခင်ဗျာအခုတော့တဲကြီးစကားအစီအစဉ်အလှည့်ရောက်ပါပြီဒီတစ်ပတ်မှာတော့ဝေဘန်ရီးနဲ့ကြပြဆရာမောင်စွမ်းရီကပြောပြထားပါတယ
်ဒီစမြခင်ဗျာဒီကဘကျွန်တော်ပြောနေတာကတော့စာစီစာကုန်းရေးနေကြောင်းဖြစ်ပါတယ်မြန်မာကမှာစာစီစာကုန်းရေးနေဆိုတဲ့စာအုပ်မျိုးတောင်းတုံးဖြစ်ပြဆန်းထားတာမရှိဘူးလို့ပဲကျွန်တော်မှတ်သားမိပါတယ်တကယ်တော့တရားဝင်သတ်မှတ်ပြဆန်းထားတဲ့စာစာကုန်းရေးနည်းစာအုပ်ရလို့မရှိတော့အပေါ်ဖတ်စာဖြစ်ထားတယ်ပါတယ်ကျွန်တော်တို့ကျောင်းနောက်ဘဝတုန်းကတော့ဖတ်ခဲ့ရဘူးပါတယ်တရားကန္တာလည်းနည်းနည်းပါတယ်မှတ်ပါတယ်ဝတ်ကြဆိုတာပါလဲစာပိတ်ဆိုတာပါလဲစသဖြင့်ပါရှိပါတယ်ဝတ်ကြဆိုတာသူဘာသာအဓိပ္ပာယ်ပြည့်စုံနေတဲ့စကြောင်းတစ်ကြောင်းကိုခေါ်တာဝတ်ကြတစ်ခုမှာကတ္တဝစကကံစာဖြင့်လိုအပ်သလိုပြည့်စုံရပါတယ်ကတ္တနဲ့ကံကနန်းတွေဖြစ်လို့သူတို့ကိုအထုပြုကိုလိုအပ်ရင်ဝိသေသပုတ်တွေထည့်ရပါတယ်ဝစကဆိုတာကရိယာဖြစ်လို့လိုအပ်ရင်ဝိသေသနာထည့်ရပါတယ်နာမဝိသေသနာဟာတသံယနာနဲ့ရှိကကတ်နေရတယ်ကရိယာဝိသေသနာဆိုတာတသံယကရိယာရှိကကတ်နေရတယ်ခွာပွားရင်မှားရပါတယ်ဒါတွေဟာကျွန်တော်တို့ဆရာကသင်ထားတာပါကျွာရလွယ်ပြီမြေကြီးရတာခက်ပါလေကျွန်တော်တို့ဟိုတင်နေဆရာများကစာပိုက်ဆိုတာသူ့ဘာသာပြည့်စုံနေတဲ့စာစာကုန်းငယ်ကလေးတစ်ခုပါပဲတဲ့ပထမစလိုက်တဲ့စာကြောင်းကိုဆက်လက်ပြီးဖွင့်ဆိုပြအရှင်းလင်းပြပြီးဝတ်ကြတစ်ခုနဲ့တစ်ခုဆက်ဆက်နေရပါတယ်ဒါမှစုစုစီစီစီစီလုံးလုံးဖြစ်မယ် organize ဖြစ်တယ်လို့အင်္ဂလိပ်လိုညှပ်ပြောတာတော့မှတ်မိလိုက်ပါလေအကြောင်းချက်တစ်ခုပြည့်စုံသွားမှရပ်ပါဒီမှာနောက်ဝတ်ကြအစ်တကုညစာပြီးစာပိုက်အတက်ထူထိုက်ရရပါလေဝတ်ကြပါခင်ဗျာဝါကြလို့မဖတ်ရပါဘူးတဲ့ရှေ့စာပိုက်နဲ့နောက်စာပိုက်ဆက်ဆက်မှုရှိပေမဲ့နောက်စာပိုက်မှာသို့ကြောင့်တို့ဖြစ်ရကတို့ဖြစ်တဲ့ကစားသို့သောစတဲ့ဝတ်ကြဆက်တကလုံးတွေနဲ့မဆက်ရမစရပါဘူးခုခေတ်မှာစာအုပ်တွေမှာသို့ကြောင့်တို့တော်တို့နဲ့စတင်ရေးထားတဲ့စာပိုက်တွေကိုအများကြီးတွေ့ရတော့အံ့ဩရပါလေကျောင်းမှာစာတိတာကုန်းတစ်ပုဒ်မရေးခင်စာတိစကားကုန်းငယ်လေးများဖြစ်စာပိုက်ရေးနည်းကိုအရင်သင်ရပါလေဥပမာလူဥရာဒီကျောင်းစာတိတာကုန်းရေးတော့မယ်ဆိုရင်လူဥရဲ့ရေးမြေကောင်းခင်လူဥပစ်ပင်ပန်းပင်လူဥရဲ့ခင်အခြေတရကလူဥရဲ့ယူရီခံစားမှုလူဥလုံးများများစသဖြင့်တပိုက်စီတပိုက်စီရေးခိုင်းပါလေပြီးမှတစ်ပုဒ်လုံး ရရပါလေခုခေတ်မှာတော့လူရရဲ့အကြောင်းဆိုလိုက်ရင်ပြီးကြမတင်ပါဘူးကျောင်းသားတွေကိုမတွေးထိုင်မရေးထိုင်ပါဘူးရည်ပြည်သားစာပိုက်ကိုတက်မှတ်ခိုင်းတာပါဒါကြောင့်ခုခေတ်ကလေးတွေဟာပတ်ဝန်းကျင်ကိုရှိရှိမှတ်သားမှုနဲ့ဆက်ဆက်တွေးခေါ်မှုမထက်တန်တော့ပဲတုံးနေတာများပါတယ်ဒီကိစ္စဟာပညာရေးကိစ္စမြန်မာစာသင်ကြားရေးကိစ္စပုဂ္ဂိုလ်ကလေးကြည့်လို့မဖြစ်ပါဘူးချက်တွေ့ရင်အမျိုးသားရေးကိစ္စပါကားလို့မြင်လာရပါတယ်။ကျက်မှတ်စေုံနဲ့တင်းတဲ့တင်းကြီးဟာစက်တူရေးတင်းကြီးလို့ခေါ်ရတယ်။တရိတ်ဆန်တင်းကြီးလို့ပြောလိုက်ရင်ရိုင်းသွားမှာမလို့စက်တူရေးတင်းကြီးလို့ပြောကြတာပါ။လူတင်းကြီးကအတွေးရောအရေးရောတွဲပြီးသိရမှာမဟုတ်လား။မိတ်ဆွေများခင်ဗျာတောက်ချီယာဓမ္မမဟုတ်တောင်းတာဖြစ်ခဲ့ဘူးမှာပါ။ပိုင်စာကုန်းကိုကျက်မှတ်ယုံနဲ့သင်ခဲ့ရပါသလား။ကိုယ်တိုင်တွေးပြီးရေးခဲ့ရဘူးပါသလား။ကျမယုံပဲသင်ငင်းရဘူးတဲ့ဆိုရင်ခိတ်ဒီမြေပိုင်းမှာပဲရှိအောင်ပါပါကိုယ်တိုင်တွေးခဲ့ရေးခဲ့ရဘူးတဲ့ဆိုရင်အနည်းဆုံးအသက်80ကျော်ငါချင်းပတ်လေဖို့ဖို့လို့ရွယ်ဖြစ်မှာမလွဲပါဘူးကျွန်တော်ဖို့ဖို့လို့ရွယ်ရောက်နေတဲ့မောင်စွမ်းကြီးပါခင်ဗျာ
ဆရာမောင်စွမ်းကြီးပြောပြသွားတဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA ကနေမနက်ဖြန်မနက်မြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီထိုးလွှင့်မဲ့အစီအစဉ်တွေကိုလိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ40 kHz 9433တို့အပြင်လိုင်းနိုမီတာ4850တို့ကနေပြီးတော့လည်းဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအခုတော့နောက်ဆုံးဝင်လာတဲ့သတင်းတွေကိုမအေးတန်တာကျော်ကပြောပြမှာပါ
ရှင်းလေပိုင်းကဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းစစ်သွေးကြွားတွေလှုပ်ရှားနေတဲ့နေရာတွေကိုတိုက်ခိုက်မှာမလို့အဲ့နေရာတွေမှာမနေကြဖို့အတွက်အစ္စရေးဝန်ကြီးချုပ်ဘန်ယာမင်နက်တန်ယာဟူကဒေသခံတွေကိုသတိပေးသွားပါတယ်။သူဆိုအကြမ်းဖက်လုပ်ငန်းတွေဆောင်ရွက်နေကြတဲ့ဟာမတ်စ်ရဲ့နေရာတွေကနေဒေသခံတွေချက်ချင်းထွက်သွားတဲ့လို့ဂါဇာကအထက်မြင့်အဆောက်အုံတစ်ခုပြိုကျပျက်စီးအောင်လို့အစ္စရေးကလေကြောင်းတိုက်ခိုက်မှုလှုံ့ဆောင်ခဲ့ပြီးတော့နောက်တည့်ရက်ဒီကနေ့မှာပဲအစ္စရေးဝန်ကြီးချုပ်ကပြောကြားသွားခဲ့ပါတယ်။အီရန်နိုင်ငံနာတက်စ်မြို့ကပင်မနျူကလ িয়ার တန့်စင်ရေးစက်ရုံနောက်ကိုကတ်လာတဲ့အစ္စရေးရဲ့ထောက်လန်းရေးအဝေးရင်းဒုံးရင်ကိုပစ်ချလိုက်တယ်လို့အီရန်တော်လှန်ရေးအဆောင်တပ်ကပြောပါရယ်ရေဒါအောက်ကနေပြီးတော့ပြန်တန်းနိုင်တဲ့ stealth drone ယာဉ်ကိုမြေပြင်ကနေဝေဟင်ပစ်ဒုံးကျင်နဲ့ချိန်ရွယ်ထားခဲ့ပြီးတော့ Tehran မြို့တော်ကနေမိုင်190နီးပါးအကွာလောက်မှာတည်ရှိတဲ့နျူကလ িয়ার စက်ရုံတားမြစ်နယ်မြေကိုမဝင်ရောက်ခင်မှာပစ်ချလိုက်တယ်လို့အီရန်တပ်ဖွဲ့တွေကပြောပါရယ်ဘယ်ချိန်မှာပြစ်ချလိုက်တာလဲအဲ့မောင်းသူမဲ့ယင်ဟာအစ္စရေးရဲ့ယင်ဆိုတာဘလို့သိတယ်လဲဆိုတာတွေကြေညာချက်မှာဘာမှပြောမထားပါဘူးအစ္စရေးကတော့ဒီလိုမျိုးနိုင်ငံသားကသတင်းတရက်ကိုဘာမှမှတ်ချက်မပေးနိုင်ဘူးလို့ပြောပါတယ်နာတန်စ်နျူကလ িয়ার ဆက်ရုံမှာကယူရီနီယံသတ္တုတန့်စင်မှုအတွက်ဗဟိုခွာအားဆက်16,000ကျော်တပ်ဆင်ထားတာဖြစ်ပါတယ်။အီရန်နိုင်ငံဟာအစ္စရေးကိုနိုင်ငံအဖြစ်နဲ့ရက်တီခွင်ကိုအတိအမှတ်မပြုသလိုအစ္စရေးကလည်းအီရန်ရဲ့နျူကလ িয়ার ဆက်ရုံတွေကိုတိုက်ခိုက်မယ်လို့မကြာခဏချင်းကြောင်းနေတာဖြစ်ပါတယ်။ဒီနေ့တင်းငရီနေမှာတော့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်အောင်စုမြောက်ပိုင်းမှာပြင်းထန်တဲ့ငရင်တစ်ခုလှုပ်သွားခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအဲရီယာဒေသမှာစံတော်ချိန်မနေ့3:20မှာပြင်းအား6ရှိတဲ့ငရင်လှုပ်သွားခဲ့တာဖြစ်ပါတယ်။ဆက်ခရမန်တိုမြို့အနောက်တောင်ဘက်45မိုင်အကွာလောက်ကိုဗဟိုပြုပြီးတော့လှုပ်သွားခဲ့တာဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။နောက်ဆုံးဝင်လာတဲ့သတင်းနဲ့သတင်းချင်းချုပ်ကိုမအေးတန်တာကျော်ကြီးညာခဲ့တာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရမှုကမတ်တင်ဂီထိုက်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဝက်ဂနာရောဘတ်စ်ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းဒိုမီတာ25 32 58တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်အားလုံးနဲ့တကွာပြည်ပြည်သားအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတစ်ညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.